Welcome to the Voice of America in Burmese.
မင်္ဂလာကြပါသောတာရှင်များရှင် View American တက္ကသိုလ်2022ခုနှစ်ဇွန်လ12ရက်နေ့အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 32နဲ့58တို့အပြင် Line Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မူဖြစ်ကျွန်မအလင်မာကတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာညချမ်းပါရှင်ကျမအင်ဂျင်နိုင်ပါသတင်းတွေကိုဥတည်မောင်တန်းနဲ့အတူပြောပြမှာပါမြန်မာစစ်ကောင်းဆောင်ဟာရုရှားကိုပုတ်ကိုရေးခီးစဉ်ဖြစ်ဒီကနေ့ရောက်ရှိသွားပါပြီမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုအနေနဲ့ဆွဲချက်တင်သင့်မတင်သင့် ICJ နိုင်ငံတကာတရားရုံးကဆုံးဖြတ်တော်မှာပါဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့တင်းလာနေတော့ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုအမြင်မဲ့စီရင်ထည့်သွင်းလိုက်ပါတယ်
ကျူးလွန်နေတာတွေကတော့ဒီနေ့ကံပြုကချီမှာဖြစ်ပေါ်တဲ့နေရာမှာတော့တော်တော်များများဖြစ်နေတယ်ကလေးတွေတက်ထွက်ကြတဲ့ကိစ္စတင်းရအတမဖန်စီခေါ်ဆောင်ခံရတဲ့ကိစ္စတွေညင်ပန်းနေစေတဲ့ကိစ္စတွေတော်တော်များဖြစ်ပေါ်နေပေါ့နော
်ကလေးတွေငယ်အခွင့်အရေးလှုပ်ရှားသူရှင်တွေတူပြောသွားတာပါဒီအကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးကိုပြန်ခေါ်ဖို့အလို့သမားအဖွဲ့တွေတောင်းဆိုတာဒီကနေ့ရန်ကုန်မှာနေရာ3နေရာချက်မနဲ့ဘုံပေါက်ကွဲတာအပအဝင်ဖန်စီထားတဲ့မွတ်စလင်၈ဦးကိုအေးအေးပြန်လွှတ်ပေးတာဒီလိုနောက်ဆုံးရသတင်းပြဖို့ချက်တွေနဲ့အင်္ဂါညတိုင်းတိဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါရှင
်။စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့အင်္ဂါနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီ။ဒီခီးစင်ဟာသူ့ရဲ့ပုဂ္ဂိုလ်ရေးခီးစင်သားဖြစ်ကြောင်းရန်ကုန်ရုရှားတန်ယုံက Interfax သတင်းဌာနကိုပြောကြားခဲ့တယ်လို့ AFP သတင်းမှဖော်ပြထားပါတယ်။ဒါအပြင်ခီးစင်အတွင်မြမယဉ်ကျေးမှုစင်တာဖွင့်ပွဲမှပါဝင်ဖို့စီစဉ်ထားတယ်လို့လည်းဆိုပါတယ်။ရုရှားနိုင်ငံပိုင်မီဒီယာရဲ့ထုတ်ပြန်ချက်အရမြမစစ်တပ်အကြီးအကဲဟာမော်စကိုမှာရှိတဲ့အာကာသနဲ့ Nuclear Agency ကအရာရှိတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။2021ခုနှစ် February လစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့နိုင်ငံတကာတန်ယုံတချို့ကမြမနဲ့တန်တမန်ဆက်ဆက်ရေးအဆင့်တွေရှော့ချနေချိန်မှာပဲအာဏာသိမ်းစစ်ကောင်းဆောင်ရဲ့ဒီဒုတိယအကြိမ်မြောက်ရုရှားခီးစင်ဖြစ်လာတာပါ2021ခုနှစ်ဇွန်လကရုရှားနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါတယ်အိန္ဒိယထိုင်းနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကုံကရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့မြမဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့တွေ့ဆုံချိန်မှာအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာမှာဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့ကတိပြုပြောဆိုထားပါတယ်
ရိုဟင်ဂျာတွေပေါ်လူမျိုးသုံးသတ်ဖြတ်တယ်ဆိုပြီးကမ္ဘာနိုင်ငံကဆွဲဆိုခဲ့တဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုပြည်ပဆိုင်ရာတရားရုံး ICJ ကဇူလိုင်22ရက်နေ့မှာအဆုံးဖြတ်ပေးမှဖြစ်ကြောင်းမနေ့က ICJ ကသတင်းထုတ်ပြန်လိုက်ပါတယ်စစ်ကောင်စီရဲ့ပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်ပြီးတက်ရောက်မယ်လို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
ရင်တော့အတိုင်းကျွန်တော်ဦးဆောင်ခဲ့တဲ့ဝန်ကြီးနှစ်ပါးဖြစ်တဲ့ဦးကိုကိုလိုက်ရဲ့ဒေါက်တာပေသာဦးရဲ့သွားရောက်ဖက်ရောက်ပြီးနားထောင်ပါမယ်။ဇန်ဒီယာနိုင်ငံနဲ့ညဆိုင်ရင်ညနာပြန်မဟုတ်ဘူး။ညနာပြန်မဟုတ်ဆိုကျွန်တော်ကဒီဟာနဲ့ပတ်သက်ပြီးကြောင်းစီပိုင်ခွင့်မရှိဘူးဆိုတဲ့ဟာကိုကျွန်တော်ကဥပဒေကြောင်းရတယ်ကတရားရုံးမှာသူကသင်ကြားလိုက်တာရှိပါတယ်။အဲခုနကတော့တရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့ဟာပေါ်မှာတက်နေတယ်။ဒုတိယချက်ကတော့ ICJ နိုင်ငံတကာဥပဒေကြီးမှာသူဒီအဓိကဟောနော်ဆုံးဖြတ်ပေးရတဲ့အဖွဲ့ကြီးဖြစ်တယ်အဲ့ဒီပေါ်မှာတလို့အနေနဲ့ဒီ ICJ အနေနဲ့လည်းဒီနိုင်ငံတကာဥပဒေရေးစီရင်ရုံးတွေပေါ်မှာဟာလိုက်လာပြီးတော့ကြာဆုံးဖြတ်သွားမယ်လို့ပဲကျွန်တော်ပြောနေပါတယ
်။ဇူလိုင်လ22ရက်တောက်ချာနေ့နေ့လည်း3နာရီအချိန်မှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတရားရုံးဥက္ကဋ္ဌတရားသူကြီးဂျုံဒေါ်နရှူကဖတ်ကြားမှာဖြစ်ပြီးတရားရုံးအဖွဲ့တရားသူကြီးတွေနဲ့တရားရင်ဆိုင်နေရတဲ့တိုင်းပြည်တွေကကိုယ်စားလှယ်တွေသာတရားရုံးမှာလူကိုယ်တိုင်ရှိကြမှာဖြစ်ပါတယ်။မီဒီယာနဲ့အများပြည်သူကအွန်လိုင်းကနေကြည့်ရှုနိုင်တယ်လို့ ICJ ကထုတ်ပြန်ချက်မှာပြောပါတယ်။ရိုဟင်ဂျာတွေပေါ်ဆက်ဆံပြုမူတာတွေဟာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးသုံးသတ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံကစာချုပ်ကိုမြန်မာကချိုးဖောက်ခဲ့တာဖြစ်ပြီးဂိုင်းဘီယာက ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုဥတိုက်လျှောက်ထားဆွဲဆိုခဲ့တာပါ။လူမျိုးသုံးသတ်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာမြန်မာဘက်ကချွင်းချက်ထားပြီးလက်မှတ်ထိုးခဲ့တဲ့အပြင် ကမ္ဘာနိုင်ငံရဲ့မြန်မာကြားမှာတိုက်ရိုက်အငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးဝင်မှုလို့မြန်မာနိုင်ငံကကောက်ွက်ခဲ့တာဖြစ်ပါတယ်ဒီကောက်ွက်ချက်ပေါ်ICJ ကဆုံးဖြတ်ပေးမှာပါ
အသက်62နှစ်အရွယ်ထင်ရှားတဲ့စာပေနဲ့ကပြားဆရာမောင်တာနူးဟာရန်ကုန်မြို့SCC ဆေးရုံမှာဒီကနေ့ဝါဆို၄ရက်နေ့ညနေ6နာရီကျော်မှာကွယ်လွန်သွားတယ်လို့ဆရာဦးတာနူးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်ဆရာမောင်တာနူးဟာ တင်းရှူပင်ရိတ်စာအုပ်နဲ့မော်ဒန်စာပေကိုမြန်မာစာပေလောကမှာမိတ်ဆက်ပေးခဲ့သူဖြစ်ထင်ရှားသလိုသူ့ရဲ့ကာလီနတ်သမီးတို့တန်းချင်းဆိုတဲ့ကြပြားဟာလည်းအဲ့ဒီအချိန်ကာလလက်ဝဲဝါရီတွေကြားမှာအတော်လေးကြက်ရိုက်ထင်ရှားခဲ့ပါတယ် တောင်တရုတ်ပင်လယ်ပိုင်နဲ့ပတ်သက်လို့2016ခုံတမာတိစီရင်ဆုံးဖြတ်ချက်ကိုလိုက်နာဖို့တရုတ်နိုင်ငံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကထပ်မံတောင်းဆိုလိုက်ပါတယ်။ဒါ့အပြင်အငင်းပွားရေပိုင်နဲ့အတွင်းမဟာမိတ်ဖိလစ်ပိုင်ရဲ့တပ်ဖွဲ့တွေရေရင်တွေဒါမှမဟုတ်လေရင်တွေတိုက်ခိုက်ခံရမယ်ဆိုရင်စာချုပ်အရအမေရိကန်အစိုးရကကာကွယ်ပေးဖို့တာဝန်ရှိတယ်လို့လည်းတရုတ် ချက်6နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ဝင်းကြီးဘလင်ကင်ရဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်ရှင
်တက်စီစီချဖို့ OPEC ကရေနံထုတ်လုပ်တင်ဖို့တဲ့အဖွဲ့ဝင်နိုင်ငံများကရေနံပုံမထုတ်လုပ်လာအောင်အမေရိကန်သမ္မတဘိုင်ဒန်ကဒီပတ်ဆော်ဒီအာရေဗျခေါင်းဆောင်တွေနဲ့တွေ့တဲ့အခါတိုက်တွန်းမှုရှိတယ်လို့အင်ဂျီရောအမျိုးသားလူကြုံရေးအကြံပေးဂျိတ်ဆိုလီဗန်ကတနင်္လာနေ့ကပြောလိုက်ပါတယ်အမေရိကန်သမ္မတဘိုင်ဒန်အရှိလေပိုင်းဒေသကိုအမေရိကန်စံတော်ချုပ်အင်ဂါနေ့ညမှာခရီးထွက်မှာဖြစ်ပြီးအစ္စရေးနောက်ဖက်ကမ်းနဲ့ဆော်ဒီအာရေဗျတို့ကိုတွားရောက်မှာဖြစ်ပါတယ်တက်စီဈေးတွေတက်လာတာနဲ့အတူသမ္မတဘိုင်ဒန်ပေါ်ထောက်ခံမှုကဒုဒုအမြင့်စစ်တမ်းတွေမှာကျဆင်းလာတဲ့အချိန်မှာဒီခီးစဉ်ကဖြစ်လာတာပါကမ္ဘာစီးပွားရေးနဲ့အမေရိကန်စားသုံးသူတွေကိုကာကွယ်ဖို့ကမ္ဘာဈေးကွက်မှာရင်းနှံအယောင်လုံးလုံးလောက်လောက်ရှိဖို့လိုအပ်တာကိုကျွန်တော်တို့ယုံကြည်တဲ့အကြောင်းပြောမှာပါလို့မစ္စတာဆူလီဗန်ကပြောပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညချမ်း VOA မြန်မာပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ပြီးခဲ့တဲ့နှစ် January 6ရက် American လွှတ်တော်စီးနင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီကဒီကနေ့အင်္ဂါနေ့ကြားနာပွဲဆက်လက်ကျင်းပဖို့ရှိပါတယ်။ဂျိုးဘိုက်တန်အနိုင်ရခဲ့တဲ့2020ပြည့်ရွေးကောက်ပွဲရလက်လွှတ်တော်ကအတည်ပြုတာကိုဟန်တားဖို့ကြိုးစားပြီးဝင်ရောက်စီးနင်းခဲ့တဲ့လက်ရာအစွန်းရောက်အဖွဲ့တွေနဲ့ဆက်နွယ်ပတ်သက်တာတွေကိုကြားနာဖို့ပြင်ဆင်ထားပါတယ်။လွှတ်တော်ကော်မတီအနေနဲ့ Oath Keepers လို့ခေါ်တဲ့အစိုးရဆန့်ကျင်ရေးပြည်သူ့စစ်အဖွဲ့ဝင်တအုပ်ဖြစ်တဲ့ Jason Van Tiedenhoff ရဲ့ထွက်ဆိုချက်တွေနဲ့အတူ Proud Boys လို့ခေါ်တဲ့Passive Wardy လက်သစ်အဖွဲ့ရဲ့ပါဝင်မှုအခမ်းကဏ္ဍကိုအာယုံဆိုင်ကြားနာမယ်လို့မျှော်လင့်ရပါတယ်။အရင်သမ္မတ Donald Trump လက်ထက်အင်ဂျီရောအကြံပေး Pat Cipollone ရဲ့တကပိတ်တက်တီထွက်ဆိုကြက်တွေကတချို့ဒစိမ့်ပိုင်းကိုလည်းအင်္ဂါနေ့ကြားနာပွဲမှာကော်မတီကထုတ်ပြန်နိုင်ပါတယ်။ဆန္ဒပြသူတွေလွှတ်တော်ဘက်မသွားအောင်တားပေးဖို့ Trump ရဲ့သမီး Ivanka နဲ့ကိုရေးအရာရှိတွေတိုက်တွန်းမေတ္တာရက်ခံခဲ့ပေမဲ့ထရမ့်က3နာရီလောက်ကြာတဲ့အထိလက်မခံဘဲအင်ဖြူရောရုပ်မြင်သံကြားကနေကြည့်နေခဲ့တယ်လို့ Pat Cipollone ရဲ့ပြောဆိုချက်မှာဖော်ပြထားပါတယ
်။ရာထူးကနှုတ်ထွက်ဖို့ကြေညာထားတဲ့ပြည်ထောင်စုဝန်ကြီးချုပ် Boris Johnson နေရာကိုအစားထုတ်မဲ့ဝန်ကြီးချုပ်အစ်စ်ကိုလာမယ့် September 5ရက်နေ့ကြေညာဖို့ရှိပါတယ်။အခုထိတော့ Conservative Party ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်နေရာဆက်ခံရေးစီရင်သွင်းထားတဲ့ကိုစလဲလောင်းက12ဦးထိရှိနေပါတယ်။ပါတီတွင်လွှတ်တော်အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေရဲ့စန့်ကျင်ပုံကံမှုတွေအချုပ်ထွေးတွေစက်တိုက်ရင်ဆိုင်ကြရပြီးနောက်မှာဝန်ကြီးချုပ် Boris Johnson နှုတ်ထွက်မယ်ဆိုပြီးကြေညာခဲ့တာပါမနက်ဖြန်ပုံတူးနဲ့ပထမအကြော့ပြိုင်ကြရမှာလွှတ်တော်အမတ်358ယောက်ထဲကအနည်းဆုံး20အဆိုပြုတင်သွင်းဖို့လိုမှာဖြစ်ပြီးထောက်ခံမဲ့30ထက်နည်းတဲ့သူတွေကိုကြာတာပြိုင်နဲ့နောက်တစ်ချိန်မဲပေးရွေးချယ်ဖို့စီရင်မှာထက်သွင်းတော့မှာမဟုတ်ပါဘူးအခွန်ဖြတ်တော့မှုပြဿနာကပြိုင်ဆိုင်ရမှာအဓိကကြာတနာပြဿနာဖြစ်လာတယ်လို့ဝင်ကြီးချုပ်နေရာရှင်ပြိုင်မဲ့သူအားလုံးဒီဘက်ကတော့စီးပွားရေးနဲ့ပုဂ္ဂလိကအခွန်တွေဖြတ်တောက်မယ်ဆိုတာကိုဂရီဘေးပြောဆိုထောက်ခံမှုရဖို့စ조사နေကြပါတယ်။ Boris Johnson ကတော့တူးကိုထောက်ခံဖို့ညှင်းဆိုထားပါတယ်
။ Quenlundu Japan Winjijo Hong Shinsu Abe Yo Longu, Digani, Piajongani, Sabana Akan Jimbame, Nayi Kamati, De Sao Ne Lantashao, Taune Chide Piduri, Nauso, Garawa Piu, No Se Javare, Bigere Tauja Niga, Nanga and Nao Bai, Nara Sinzu, Meswe Sion, Puet Kuma, Winjijo Hong Abe, Lojan, the Piat Kange Araba, Digani Sabana Jimbame, Dojo Mule, Nayi Kama Niago, Winjijo Hong Abe, Yo Long Tesang Lare Gaga, Tuye, Liberal Democratic Party, Yojo Bawi, Winjijo Yo, Parliament Saone, Winjijo Hong Abe, Buat Shao, Nanga Yi Ya, Jepare Niarigu, Pepi, Mounin Tesang Geraba, Sabana Kanga. Kanaguro, Midazurine, Jinide, Mesuribe, Deyaupu, Ganta Tavare, Gwelon Jema, that Chosa Kunani Shibi Pide, Winjijo Hong Abiha, Tuye Nangae the Ma, Pagin, Gwelon Bide now, Tongoya, Gozet, Dongunima, Ludo, Map Pine, Nangae Logaregu, Satin, we all kept ye, Jabananga, Winjijo Pi, Natong Sandigani, Natong Nesebi Ti, Darwin Tansanga Varishim.
Govi Yoga Satin, Picket, Yoninga, Wua Muma. วายกะเตียวผิดบัวเกเรโลวูฮานอนาบัยတွေကတနေ့လာနေ့ကအတီးပြပြောကြလိုက်ပါတယ်ဘွဲ့တော်ចောင်းသားတယောက်ကိုဝါယောက်ကနဲ့ကျွန်လာတာရှေ့ရက်ကဖျားအံဝင်းလျှော့တဲ့အတွက်စေယုံတင်ငယ်ကြောင်းဝူဟန်တက်ကူကကြီးညာခဲ့ပါတယ်လူလာចောင်းသားကိုပို့ပြီးအစင်းမြင့်တဲ့စေယုံတွေကိုနှစ်ခါပြောင်းရွှေ့ခဲ့ပြီးယခုခါမှာတီးကြတာကူစာပေးနေတယ်လို့တက်ကူကဆိုပါတယ်သူနဲ့သူနေအခန်းပေါ်နေအောင်နဲ့စေယုံမတက်မီညာ ရာစစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းပြောပါတယ်။ဇူလိုင်လ9ရက်ညနေကစပြီးလူနာចောင်းသားနေခဲ့တဲ့အဆောင်ကိုရောသူလုံနေတဲ့ဓာခွဲခန်းကိုပါပိတ်ထားလိုက်တယ်လို့တိုက်သူကထုတ်ပြန်ပြောထားပါတယ်။ဇူလိုင်10ရက်နေ့က10ရက်အတွင်းအခြားဝင်းပြက်ဝင်းလျှောသူ19ယောက်ဟာတိုက်သူဆေးရုံကိုတက်ရောက်ခဲ့ကြပြီးသူတို့မှာတော့ဝမ်းရောဂါပိုးကိုမတွေ့ခဲ့ဘူးလို့ပြောပါတယ်။ဝမ်းရောဂါဟာရေနဲ့အစာစာကနေကူးစက်တာဖြစ်ပြီးရောဂါလက္ခဏာပေါ်ဖို့17နာရီကနေ9ရက်အထိကြာတဲ့ကြောင်း WHO ကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ရန်ကုန်ကသတင်းပေးပို့ချက်တစ်ခုဖြစ်တဲ့ကုလသမဂ္ဂရဲ့အညီမဲ့စည်းမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တဲ့အကြောင်းဆက်ပြောပြပေးပါမယ်။လက်နက်ကိုင်ပဋိပက္ခတွေအတွင်းကလေးတငယ်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အညီမဲ့နည်းမျှပြတ်စည်းမှာမြန်မာနိုင်ငံကိုပါထည့်သွင်းလိုက်ပါတယ်။မြန်မာနိုင်ငံအတွင်းကလေးတငယ်တွေဟာပဋိပက္ခတွေကြားတဲ့အခွင့်အရေးချိုးဖောက်ခံကြရပြီးစူးစူးဝါဝါပြုတ်မှုဆက်ဆံခံနေရတယ်လို့ကုလအတွင်းရေးမှူးချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြခဲ့တာပါဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ဟာကလေးတွေပေါ်ကိုလက်အင်ကချိုးရင်းအောင်ပြုတ်လုတာတပ်ဖြတ်တာအာဓမပြုတ်ကျင်တာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်တနင်္လာနေ့တော့ထုတ်ပြန်လိုက်တဲ့ဒီစီရင်ခံစာထဲမှာမြန်မာနိုင်ငံကိုအမည်မဲနာမည်ပြက်စင်းထဲမှာထည့်သွင်းထားပါတယ်မြန်မာပြည်အတွင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာကလေးငယ်တော်တော်များများဟာအခွင့်အရေးချိုးဖောက်ခံရတဲ့အပြင်ဆိုးဆိုးဝါးဝါးပြုတ်မှုဆက်ဆံတာတွေရှိနေတယ်လို့ကလေးသူငယ်အခွင့်အရေးလှုပ်ရှားသူရှင်းနေသူကဗီဒီယိုကိုပြောပါတယ်
ကျွန်တော်ကျူးလွန်တဲ့ဟာတွေကတော့ကျွန်တော်ဒီလက်နက်ကင်ပဋိပက္ခချင်းမှာဖြစ်ပွားတဲ့နေရာမှာတော့တော်တော်များဖြစ်နေတယ်ဗောနိဒီလိုကျူးလွန်ခံတာများတယ်ဗောနိကလေးတွေတက်ဆွဲခံရတဲ့ကိစ္စရရှိတယ်နောက်တစ်ခုကတော့ဒီကလေးတွေကိုဒုသားချင်းစာနာမှုကူညီပေးဖို့ဆိုရဲအထောက်ပံ့ပေးဖို့ဆိုတာပါတယ်အဲ့ဒီအဲမှာအဲ့တော့ကျွန်တော်တို့ခေါ်တာတော့ဒီ state great violation ပေါ့နော်ကြီးလို့ချုပ်ဖို့ထောက်ရပေါ့အဲ့ဒီမှာပါတဲ့ဒီဒုသားချင်းစာနာမှုကူညီပေးရတဲ့ပတ်သက်တဲ့ဟာမှာလည်းကလေးတွေကအဲ့ထောက်ပံ့နေမရဘူးတော်တော်များများကိုအဖြစ်တော့ခံရတဲ့ကိစ္စတွေပြီးတဲ့ခါကျရင်အသက်ခံရတဲ့ကိစ္စတွေအတင်းအဓမ္မဖန်ဆီးခေါ်ဆောင်ခံရတဲ့ကိစ္စတွေဒီညင်ပန်းနှိမ့်ဆဲတဲ့ကိစ္စတွေတဲ့ဒီဟာကြီးကကျွန်တော်တော်များဟိုဖြစ်ပွားနေပေါ့နော
်ကလေးငယ်တွေပေါ့အခွင့်အရေးချိုးဖောက်မှုအများဆုံးကျူးလွန်တာကစစ်ကောင်စီတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်အသက်မပြည့်တဲ့ကလေးတွေကိုတပ်သားအဖြစ်စုဆောင်းတဲ့အထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်အာဏာသိမ်းပြီးနောက်ဒေသအသီးသီးမှာဖွဲ့စည်းလာကြတဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေလည်းပါဝင်နေတယ်လို့ကလေးသူငယ်အခွင့်အရေးရှိနေရပြောပါတယ
်။စာကားစားပြီးကျွလုံးနေဟာတွေကတက်ဖြတ်တဲ့ကိစ္စအနေနဲ့ဆိုင်နေဟာတွေမတရားဖန်ဆီးတဲ့ကိစ္စအပြင်တစားခံဖန်ဆီးတဲ့ကိစ္စကလေးတွေကိုထောက်ထားလာမရှိဘဲနဲ့မတရားဖန်ဆီးတာဘူသားချင်းစာနာမှုကူညီမပေးနိုင်ဘူးကိစ္စအဲ့ဒီဟာမျိုးကြီးမှန်တယ်များကိလေဝန်တို့ကြောင်းတော့မှစစ်သားတွေရှိလို့များတမ်းမဲကိုကြောင်းနေတဲ့တိုက်တယ်။နောက်စီးလုံးလည်းပြစ်တယ်ပြန်ပြီးနေရာမှာသူကစခန်းမှာတောက်ရဲဆိုတာမျိုးတွေကအများကြီးကျွလုံးတော့ဗောနော်စာကားစားပြီးအများဆုံးကျွလုံးတော့တွေ့ရတယ် တခုထူးခြားတာဘာဖြစ်လဲဆိုတော့ဒီအခုပြိုင်ပွဲဝင်နေတဲ့နော်တချို့လက်နဲ့ကင်ထားတဲ့အဖွဲ့တွေမှာအသက်မပြည့်သေးတဲ့ကလေးတွေကဒီလက်နဲ့ကင်ထားမှာပါနေတာကိုကျွန်တော်သိထားမိတယ်ဖြစ်နိုင်ရောအဲ့ဒါလက်နဲ့ကင်ထားတဲ့ညီပြည့်အဖွဲ့မဆိုကလေးတွေကိုစုဆောင်းလို့မရအောင်တက်သားအနေနဲ့စုဆောင်းလို့မရအောင်ပေါင်ခွင့်ပေးလို့မရအောင်ဘာဖြစ်လို့ဆိုတော့ကလေးတွေဘောသူဖြစ်စီမသူဖြစ်စီအဲ့ဒါကိုတော့ကျွန်တော်ကတားဆီးပေးရမှာဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံတွင်းစစ်တပ်အာဏာသိမ်းမှုအပေါ်ចောင်းသားလူငယ်တွေဦးဆောင်တဲ့ဆန္ဒပြမှုတွေဟာတနိုင်ငံလုံးမှာကြဲကြဲပြန့်ပြန့်ဖြစ်ခဲ့တာပါဒီဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အတော်များများဟာလက်နက်ကင်အဖွဲ့အစည်းတွေထဲရောက်သွားကြပါတယ်။ဒီအခြေအနေမျိုးမှာကလေးသူငယ်တွေလက်နက်ကင်တပ်တွေထဲရှိနေတဲ့အပေါ်နှစ်ဖက်စလုံးကစောင့်စည်းလိုက်နာဖို့လိုမယ်လို့လည်းကလေးသူငယ်အခွင့်အရေးလှုပ်ရှားနေသူတို့ကလည်းမှတ်ချက်ပေးထားပါတယ်
။ဆိုတော့နှစ်ဖက်စလုံးမှာလည်းရှိနေပါတယ်။ဒါရီကနှစ်ဖက်ကလိုက်နာဖို့လိုမယ်လို့တော့ပြောခြင်းပါတယ်။ဟိုတကယ်တမ်းကျွန်တော်တို့မြေပြင်မှာ on ground တွေ့နေရတာတော့လေ policy maker တွေရောစိတ်ခူတာတွေကတကယ်တမ်းလက်တွေ့မှာကြတော့ကလေးတွေရဲ့အခွင့်အရေးတွေအခွင့်အလမ်းတွေကို implementation လုပ်ပေးဖို့အပိုင်းမှာပုံပြပါတွေအရပဲတွန်းနေကြတယ်လက်တွေ့ချီရောက်တဲ့အကောင်အထည်ပေါ်မှုတွေအားနည်းနေတာတော့လက်တွေ့ပါပဲ
လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာကလေးငယ်တွေဟာသူတို့ရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးလူသားချင်းစာနာမှုအကူအညီတွေရနိုင်ဖို့ဟာလည်းအလန်းဝေးနေတယ်လို့ကုလအစီရင်ခံစာမှာဖော်ပြတာပါတယ်။ဆီယနာတင်ပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခအတွင်းမှာခလီးငယ်တွေတည်ဆုံခဲ့တယ်လို့မတရားဖမ်းဆီးချုံနောက်ခံရတာဒဇာကန်အဖြစ်ဖမ်းဆီးခံရတာတွေလည်းအများဆုံးကြုံတွေ့နေရတယ်လို့ခလီးအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။တဝဲခရိုင်လောင်းလုံမြို့နယ်ဝေဒီကျေးရွာမှာလည်းဇူလိုင်လ9ရက်ပြီးခဲ့တဲ့စနေနေ့တုန်းကစစ်ကောင်စီတည်င်းပေးလို့ဆွဆွဲခံရတဲ့သူကိုဝင်ရောက်ပစ်ခတ်တဲ့ဖြစ်စဉ်မှာအသက်9နှစ်အရွယ်တူမဖြစ်သူတနက်နဲ့အပြစ်ခံလို့တည်ဆုံခဲ့ရပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကတော့ဒီပစ်ခတ်မှုမှာသူတို့အဖွဲ့ပါဝင်တယ်လို့ဝန်ခံထားပြီးတနက်နဲ့အပြစ်ခံတဲ့ကလေးငယ်ဟာစစ်ကောင်စီကြောင့်အချိန်မီကုသမှုမခံယူရလို့တည်ဆုံခဲ့တယ်လို့တုံ့ပြန်ထားပါတယ်။
ကုလသမဂ္ဂရဲ့အမည်မဲ့စီမံမြန်မာနိုင်ငံကိုပါထည့်သွင်းလိုက်တဲ့သတင်းကိုစံကျော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာဆိုင်ရာ EU တာမတ်ကြီးကိုပြန်ခေါ်ဖို့အလုံသမားအဖွဲ့တွေတောင်းဆိုတဲ့သတင်းပြောပြပေးချင်ပါတယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပတာမတ်ကတာမတ်ကြီးဟာမြန်မာစစ်ကောင်စီကိုတွေ့ဝိုက်တဲ့နည်းနဲ့ပံ့ပိုးကူညီနေတယ်ဆိုပြီးသူ့ကိုတာဝန်ကပြန်လည်ခေါ်ယူပေးဖို့မြန်မာအလုံသမားအဖွဲ့အစည်းတွေက EU ဥရောပတာမတ်ကိုတောင်းဆိုလိုက်ပါတယ် EU တာမတ်ကြီးဟာမြန်မာအလုံသမားတွေရဲ့ဆန္ဒနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေရဲ့တောင်းဆိုချက်တွေကိုလစ်လျူပြုတယ်လို့လည်းမြန်မာအလုံသမားတွေကဆွဆွဲခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့တင်ကိုကိုငင်းရံပြပြပေးပါမယ်ရှင
်။အထယ်ကျုပ်လုပ်ငန်းကနေအလုပ်ပြုတ်ပြီးနောက်မှာမိန်းကလေးငယ်တချို့ဟာပြည်တစားအဖြစ်အသက်မွေးနေရတယ်ဆိုတော့ EU ရုံးရဲ့ Facebook ပေါ်က2မိနစ်စာဗီဒီယိုဖိုင်ကြောင့်ပြည်တွင်းအလုံသမားအဖွဲ့အစည်းတွေကြားမှာအငင်းပွားစရာဖြစ်ခဲ့ပါတယ်။တာဝန်သိတာဝန်ယူမှုရှိပြီးပွင့်လင်းမြင်သာမှုကိုတန်ဖိုးထားတဲ့စီးပွားရေးလုပ်ငန်းများမြန်မာနိုင်ငံမှာရှိနေခြင်းကဒီလိုဆိုးကျိုးရလက်တွေကိုရောပါစေတယ်ဆိုတော့ EU ဘက်ကတင်ပြချက်ကိုမြန်မာအလုံသမားအဖွဲ့အစည်းတွေကရှုံချလိုက်တာပါတကယ်တော့တင်းတင်းလျောက်ပတ်တဲ့အလုံခိုင်းဆိုတာဟာလွတ်လပ်စွာတင်းပင်ဖွဲ့စည်းခွင့်အပါအဝင်လုပ်ငန်းခွင်မှာအလုံသမားအခွင့်အရေးတွေရရှိဖို့အလုံခိုင်းအာမခံချက်ရှိဖို့နဲ့ကျန်းမာရေးနဲ့ NDA ကင်းတဲ့လုပ်ငန်းခွင်ဖြစ်ဖို့လိုတယ်လို့အလုံသမားအဖွဲ့တွေကတုံ့ပြန်ပါတယ်မြန်မာနိုင်ငံတွင်းယာနဲ့ချီတဲ့အထက်ကျုပ်လုပ်ငန်းတွေမှာဒီလိုအခွင့်အရေးတွေဆုံးရှုံးနေတယ်လို့အလုံသမားအဖွဲ့အစည်းတွေကထောက်ပြပါတယ်မြန်မာနိုင်ငံဆိုင်ရာ EU ရုံးဟာစစ်တပ်နဲ့အပေါင်းအပါစီးပွားရေးလုပ်ငန်းရှင်တွေကျူးလွန်ထားတဲ့လူအခွင့်အရေးအလုံသမားအခွင့်အရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုပြီးဥရောပနဲ့အနောက်နိုင်ငံတွေက fashion ကုန်အမှတ်တစိုက်တွေဆက်ပြီးရင်းနှီးမြှုပ်နှံအောင်လှုံ့ဆော်နေတယ်လို့မြန်မာအလုံသမားရေးရာအဖွဲ့အစည်းတွေကပြောပါတယ် EU ရုံးအနေနဲ့မြန်မာပြည်သူတွေရဲ့အတန်ကိုကိုစားပြုတဲ့ဂျာကာလာအစိုးရ NUG အပါအဝင်နိုင်ငံတကာအသိအမှတ်ပြုအလုံသမားသမဂ္ဂအဖွဲ့ချုပ်တွေနဲ့တခြားမတူညီတဲ့အစုအဖွဲ့တွေကအတန်တွေကိုနားထောင်ဖို့လိုတယ်လို့အလုံသမားတပ်ပေါင်းစုမြန်မာလေးပါ Alliance ရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ
်ဒီအင်အားစုတွေအားလုံးကိုဂရုမစိုက်တဲ့နော်တန်မတ်တယောက်ဟာမြန်မာပြည်ရဲ့ရုံးမှာထိုင်ဖို့မသင့်ပါဘူးဒါကြောင့်မလို့သူ့ကိုလက်ရှိတာဝန်ကနေပြန်လဲခေါ်ယူသင့်တယ်လို့ကျွန်တော်တို့လုံသမားအဖွဲ့စည်းတွေကတောင်းဆိုတာပါEU ရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားပေါ့အကျိုးစီးပွားရှိနေတယ်เนาะအဲ့ဒါကိုကျွန်တော်တို့ကသူတို့ကျင်းဝတ်နဲ့အညီလုပ်ဖို့အတွက်ကိုစီးကြက်ခဲ့ပါပြီပြီးခဲ့တဲ့နှစ်ကမလုပ်ခဲ့ပါဘူးသူတို့မလုပ်ခဲ့တဲ့အတွက်အခုသူမျိုးကျွန်တော်တို့ထွက်သွားဖို့ပြောတာဖြစ်တယ်နောက်တစ်ပိုင်းမှာလည်းဒီအလုပ်ကင်ခွင်လန်းတွေကအထက်ကျုပ်လုပ်ငန်းတွေထွက်သွားမှာဆုံးရှုံးသွားမှာမဟုတ်ပါဘူးကျွန်တော်တို့ဆုံးရှုံးသွားပြီအခုလည်းဒီထက်ကျုပ်လုပ်ငန်းမှာရှိတဲ့အလုပ်သမားတွေကအလုပ်ကင်အာမခံချက်လုံးဝမရှိပါဘူး မေသားလုံသမားဖြစ်ခန့်ခံရတယ်မေကွန်းမေးလို့မရဘူးပြန်ပြီးခိုင်းတာလုံကျွေးတာစာပြန်မပြောနဲ့နောက်နေ့မလာနဲ့ပြန်ပြောရင်အဲ့လိုမျိုးဖြစ်နေအဲ့ဒါအလုတ်ကင်မဟုတ်ဘူးရှင
်အလုံသမားအဖွဲ့စည်းတွေရဲ့အခုလိုကန့်ကွက်မှုနဲ့ပတ်သက်လို့မေးမြန်းနိုင်ဖို့မြန်မာနိုင်ငံက EU ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်တုံ့ပြန်ချက်မရပါဘူးစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတကာကုန်အမှတ်တရစိ20နဲ့စုဖွဲ့ထားတဲ့ Asian Collaboration Transformation ACT အဖွဲ့ကသူတို့ရဲ့မြုပ်နှံထားတာတွေကိုရန်နာတော့မယ်ဆိုပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကကြေညာခဲ့တာပါဒါပေမဲ့လည်းအဲ့ဒီအဖွဲ့တွေကနာမည်ကြီးကုန်အမှတ်တရစိတချို့ဆိုရင်ပြည်တွင်းမှာလုပ်ငန်းလဲပတ်နေစေဖြစ်ပြီးပေါ်ပေါ်ထင်ထင်မလုပ်တော့တဲ့အတွက်အဲ့ဒီလုပ်ငန်းတွေမှာအလုတ္တမအခွင့်အရေးချိုးဖောက်ခံရတာတွေပိုများလာတယ်လို့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ် SDUM ဥက္ကဋ္ဌက VOA ကိုပြောပါတယ်
ကျွန်တော် ACD တော့ ACD ဆိုထပ်ပါလိမ့်လို့ပြောတယ်။ဒီ time out ကိုကျွန်မချုပ်နေရတယ်လေ။ plan out က ACD ထဲမှာပါတယ်။အဲ့တော့တကယ်ခပိုင်းဟို PDW တွေကတည်နေတာကအခုဒီစစ်တပ်ကအနာဂတ်ကြီးနေတာပိုင်းကအာသူတို့ကဒီမှာရင်းနှီးနှီးနှဲမမလုပ်ဘူးမချုပ်ဘူးဒီ branding နောက်ဆုတ်သွားတယ်။မဟုတ်ဘူးရှင်။ပို့ပြောင်းဆိုးနေတယ်။ပို့ပုံချက်ပဲလုပ်လုပ်တဲ့ခါကျတော့သူတို့တွေကရှင်းရှင်းလင်းလင်းကြီးအပြင်မှာမပေါ်နေဘူးလေ။ညာလုံးမှာ over time ခေါ်တာလို့တမကကြီးချိုးခွဲတာလို့သူတို့လှုပ်ချင်တာကိုလှုပ်ဖို့တည်းစီဝါရိုက်တာလို့နော်။ဟိုစစ်တပ်ကငွေပေးပြီးတစ်ခက်နဲ့နဲ့သူတို့အစီအပြောင်းလုပ်တာလို့အဲ့ဒါမျိုးတွေကချိုးဖောက်မှုတွေအကြီးကြီးဖြစ်နေတာပေါ့
။အာနာသိမ့်ပြီးနောက်ပိုင်းမှာအလုတ္တမအဖွဲ့ချုပ်တွေအပါအဝင်အလုတ္တမတမကတွေကိုတရားမဝင်ကြောင်းစစ်ကောင်စီကကြေညာခဲ့ပြီးနောက်ပါတော့အလုတ္တမအခွင့်အရေးချိုးဖောက်ခံရမှုတွေပိုပြီးများခဲ့တာပါဒါတွေကိုအလုတ္တမတပ်ပေါင်းစုက EU မြန်မာရုံးကိုတိုက်ကြားခဲ့ဘူးတယ်လို့ပြောပါတယ်အပီပီဆိုင်ရာအလုတ္တမရေးရာအဖွဲ့ ILO ကတော့လွတ်လပ်စွာတင်းပင်းဖွဲ့စည်းခွင့်နဲ့အဓမ္မလုံအားခိုင်းစေခံရတဲ့ပြည်တွင်းကအခြေအနေတွေကိုစုံစမ်းဖို့အတွက်2022ခုနှစ်မတ်လ25ရက်မှာကော်မရှင်တစ်ခုဖွဲ့စည်းတာဝန်ပေးခဲ့ပါတယ်ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုလည်းဆက်ပြီးမပေးဖို့အလုံသမားအဖွဲ့တွေကတောင်းဆိုနေပါတယ်။အကြောင်းကတော့ဒီအခွင့်အရေးဟာလာရောက်ရင်းနှီးမြှုပ်နှံတဲ့စက်ယုံအလုံယုံတွေကိုပဲပိုအကျိုးရှိစေပြီးအလုံသမားအခွင့်အရေးမှာတော့ပိုပြီးကောင်းမွန်လာတာမရှိဘူးလို့သူတို့ကထောက်ပြထားပါတယ်ခင်ဗျာ။
ကုညင်ညာပြပြပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ EU တမတ်ကြီးကိုပြန်ခေါ်ဖို့အလုံသမားအဖွဲ့တွေတောင်းဆိုတဲ့အကြောင်းပါအခုတခါတော့ရန်ကုန်မြို့ကနေရာတချို့မှာဒီကနေ့ဘုံပေါက်ကွဲမှုတွေဖြစ်ခဲ့တဲ့တဲ့တင်ပြပြပေးမှာပါဒီကနေ့ဝါဆိုလာပြည်နယ်မှာရန်ကုန်မြို့ကမြေနီကုန်းတောင်မွေနဲ့လှိုင်ကာယာတို့မှာဘုံပေါက်ကွဲမှုတွေရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်ဘုံပေါက်ကွဲပြီးတဲ့နောက်အဲ့ဒီနေရာနဲ့နေရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေကလမ်းတွေပိတ်ဆို့စစ်ဆေးခဲ့ပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့တဲ့မက်ခင်ဖြူတွေပြပြပေးမှာပါ
ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်မှာဒီကနေ့ညနေပိုင်းလောက်ကမြေနီကုန်းတရားအောင်စစ်ကောင်စီလုံခြုံရေးယူထားတဲ့နေရာအနီးပောက်ကွဲမှုဖြစ်ခဲ့တယ်လို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတာရှိတယ်လို့စစ်ကောင်စီတပ်ကလမ်းပိတ်ဆစ်ဆီးတာတွေရှိခဲ့တယ်လို့လည်းပြောပါတယ
်။3:15လောက်မြေနီကုန်းပွိုင်းပွိုင်းနဲ့မှာလုံခြုံရေးခရုတ်ချင်းနေရှိနေမလား။အဲ့နားမှာပေါ့ဗျ။ဟုတ်ကဲ့အတန်းကြီးပေါ့။3:15လောက်လို့ပြောတာပဲ
။ပောက်ကွဲမှုကြောင့်ရွှေတဂုံဖျားကနေဖျားဘူးကြီးပြန်လာကြတယ်လို့ယူဆရတဲ့လူ၄ယောက်တန်ရရခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လို့ VOA အနေနဲ့ကတော့တိကျအတိမပြုနိုင်သေးပါဘူး။ညနေ4:00ဝန်းကျင်လောက်မှာလည်းမြေနီကုန်းပန်းချံတဲ့လုံခြုံရေးရဲတွေရှိနေတဲ့နေရာအနီးမှာပောက်ကွဲမှုတစ်ခုထပ်ပြီးတော့ဖြစ်ခဲ့ပေမဲ့အထိခိုက်တော့မရှိခဲ့ဘူးလို့အနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါရတယ်။ဒီနေ့ဝါဆိုလာပြည်နယ်ရွှေကုန်းကိုဖျားဖူးလာတဲ့သူတွေအများပြားရောက်တဲ့နေ့မှာပဲရန်ကုန်မြေနီကုန်းမှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိခဲ့တာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြေနီကုန်းတရားဂုံတရားအောက်မှာဘုံပေါက်ကွဲတာတွေမကြာခဏရှိခဲ့ပြီးဒါနဲ့ဆိုရင်တော့လေးကြိမ်ထက်မနည်းရှိသွားပြီလို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်။လှိုင်သာယာမြို့နယ်အမှတ်2ရပ်ကွက်အုတ်ချုပ်ရေးမှုရုံမျက်နှာချင်းဆိုင်ကငါးလမ်းထိပ်ပန်းချံအနီးမှာလဲဒီကနေ့နေ့လယ်ပိုင်းတော့ကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။ပေါက်ကွဲမှုကြောင့်2ဦးထိခိုက်ခဲ့ပြီးအဲ့ဒီထဲက2ဦးကိုတော့စစ်တပ်ကပလတ်စတစ်အစိမ်းရောင်စားနဲ့တဲပို့ပြီးလူနာတင်ကားနဲ့ခေါ်သွားတာကိုတွေ့ရတယ်လို့မျက်မြင်သူကပြောပါတယ်။
2ယောက်လူပဲတွေ့တယ်။နောက်သူတို့ဟာဖြစ်တဲ့ဟာကတော့နောက်လုံးလုံးကြီးရောက်လာပြီးအဲဒီဟိုဟာတွေတင်သွားတယ်ပေါ့နော်ပလတ်စတစ်အစိမ်းနဲ့ပတ်ပြီးတော့အဲဒီလိုအန်ဒီလာကားပေါ်တင်သွားတာတွေ့လိုက်နန်းနေပိတ်ပြီးတော့အကုန်လုံးလုံးကြီးစောင့်ပြီးတော့စစ်စည်းတွေလုပ်နေတယ်ပေါ့လေ
တာမွေမျိုးနယ်ပညာတလလမ်းပေါ်မှာလည်းနေ့လယ်12နာရီဝန်းကျင်ကဘုံတွေ့တာကြောင့်လမ်းတွေကိုပိတ်ပြီးစစ်ကောင်စီတပ်တွေကအဲဒီလမ်းပေါ်မှာပဲဖောက်ခွဲခဲ့တယ်လို့အနီးဝန်းကျင်မှာတိုက်ခိုင်းသူတွေကပြောပါတယ်ဒီကနေ့ရန်ကုန်မှာဖြစ်တဲ့ပောက်ကွဲမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာမြို့နယ်တွေရဲ့ရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့လည်းဆက်သွယ်လို့မရပါဘူး။ပောက်ကွဲမှုတွေကိုဘယ်အဖွဲ့အစည်းကလုပ်တယ်လဲဆိုတာကိုလည်းအတိအကျမသိရသေးပါဘူးရှင်။
ရန်ကုန်မြို့နေရာတချို့မှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့တဲ့ရင်မက်ခင်ပြတွေ့ပြပြပေးခဲ့ရပါဒေါ်လာရှင်တွေအနေနဲ့ view ရေမြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်တယ်လို့ view ရေမြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အခုဆက်ပြီးတော့ဖန်ဆီးထားတဲ့မွတ်စလင်ရှစ်ဦးကို AA ပြန်လွှတ်ပေးတဲ့တဲ့ရင်ဆက်ပြီးတော့ပြပြပေးမှာပါရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်တွင်ဖန်ဆီးထိန်သိမ်းခဲ့တဲ့မွတ်စလင်အမျိုးသားရှစ်ဦးကိုရခိုင်တပ်တော် AA ကပြန်လွှတ်ပေးတာကရခိုင်မွတ်စလင်ကြားချစ်ကြည်ရင်းနှီးမှုရှိအောင်လှုံ့ဆော်ခြင်းဖြစ်တယ်လို့ AA ပြောခွင့်ရကပြောပါတယ်မွတ်စလင်တက်ကြွလှုပ်ရှားသူတွေဘက်ကဒီလောက်ရက်ကိုကြိုးဆိုလိုက်တယ်လို့လေးလာသူတွေကတော့ဒေသတွင်လူမှုတဟဇာတာဖြစ်လာစေဖို့ AA ရဲ့ကြိုးပမ်းမှုဖြစ်တယ်လို့ပြောကြပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်စုမပြောပြပေးမှာပါရှင
်ဇူလိုင်လ10ရက်နေ့မှာကြာရောက်တဲ့အစ္စလမ်ဘာသာရေးပွဲတော် Eid နေ့မတိုင်ခင်မှာရခိုင်မွတ်စလင်ချစ်ကြည်အနေနဲ့AA ကနေအခုလိုပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ
်အခုလိုမျိုးဒီမွတ်စလင်ဘာသာဝင်တွေရဲ့ဒီဟိုဘာသာရေးရာအခါကြီးနေရတွေမှာဟိုသူတို့မိသားစုတွေနဲ့ဟိုပြောပြောချင်းချင်းပြန်ပြီးတော့ဆုံစည်းနိုင်ဖို့အတွက်ကျွန်တော်တို့ဟိုရည်ရွယ်ပြီးတော့လှုပ်ပေးတာဖြစ်ပါတယ်ဟိုနောက်တစ်ချက်ကတော့ဒီရခိုင်နဲ့မွတ်စလင်တွေကြားမှာတော့ချစ်ကြည်ရင်းနှီးမှုပေါ်ပြီးတော့ခိုင်မာလာစေဖို့အတွက်လည်းပဲကျွန်တော်တို့ရည်ရွယ်တာဖြစ်ပါတယ်ဗျအော်တို့ရောကတော့ဒီဘူဒီအောင်မျိုးနေသေးတာဗျဆိုတော့အဲ့ဒီမှာဒီသူတို့ကဒီတချို့ဆိုလို့ရှိရင်မွေးရေးစစ်ဝါဒီရောင်းဝယ်မှုနဲ့ဟိုဖန်စီထိန်ထိန်ထားတဲ့သူတွေပါတယ်နောက်တချို့ကလည်းပဲဒီလူသတ်မှုမှာပူပေါင်းကြံစည်တဲ့သူတွေပါတယ
်အဲ့ဒီမျိုးသားတွေဟာရခိုင်ပြည်နယ်ဘူဒီတောင်မြို့နယ်ဖျားပြင်းအောက်ဘရွာဖုံညိုလိပ်ရွာရေချမ်းပြင်းရွာတို့ကဖြစ်ပါတယ်တစ်ချိန်တည်းမှာပဲအေအေကအစ္စလမ်ဘာသာရေးပွဲတော်အနေအထားဆိုပြီးမွတ်စလင်ရွာပေါင်း22ရွာကအမျိုးသားအမျိုးသမီး450အတွက်ကိုလည်းအဝတ်ထည်တွေလှူဒန်းခဲ့တယ်လို့ခိုင်တုခါကပြောပါတယ်။အခုဖမ်းဆီးခံထားရတဲ့သူတွေကိုဘယ်တော့မှဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့အေအေဘက်ကမပြောပါဘူး။ဒါ့အပြင်အခုလိုမျိုးဖမ်းဆီးထိန်းသိမ်းထားတဲ့မွတ်စလင်အရေအတွက်ဘလောက်ရှိတယ်ဆိုတာကိုလည်းမပြောပါဘူး။တစ်ဖက်မွတ်စလင်အတိုင်းဝိုင်းဘက်ကတော့အခုလိုအေအေကလှုပ်ပေးလိုက်တာကိုကောင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်ဆိုပြီးကြိုဆိုကြပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့အရေးနဲ့ပတ်သက်လို့လှုံ့ဆော်နေတဲ့အစ္စလမ်ဘာသာဝင်တက်ကြွလှုံ့ဆော်သူတူကတော့အခုလိုအေအေရဲ့လှုံ့ဆော်ချက်တွေကရခိုင်ပြည်သူတွေပေါ်တက်ရောက်မှုကြီးတာမို့ဒီလောက်ရကရခိုင်ဒေသထဲမှာရှိတဲ့ရခိုင်နဲ့မွတ်စလင်တို့ကြားအမြင်ယူဆမှုတွေမှာတက်ရောက်မှုရှိတယ်လို့သုံးသပ်ပါတယ
်။ဒီနှစ်ဖက်ပြန်လေတငယ်ရေးနောက်ပြီးတော့ဒီဟာဇာရီရဲ့တွေ့ပေါ့နော်။အလုပ်တွေလုပ်ထိုက်တဲ့ဥစ္စာဖြစ်ပါတယ်။ဒါနဲ့တစ်ချက်တည်းကတော့ကျွန်တော်တို့စဉ်းစားရမှာကဒီUNAA ကဘောနော်နောက်ထပ်လေးဒီအများကြီး transit ဆရာရှိတယ်ဘာမှအကြောင်းပြချက်မရှိဘူးဘောနော်ဝမ်းမြင်ပြကပူတီတောင်ကအဲ့လိုဖန်ထားတာရှိတယ်ဘောလေ
တဖက်မိုစလင်အတိုင်းဝိုင်းဘက်ကလည်းအေအေဘက်ကဖန်စီထိန်းသိမ်းထားတဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုလက်ရှိမှာစည်ရင်းကောက်ယူနိုင်မှုပြင်ဆင်နေစေဖြစ်တာမို့သူတို့အနေနဲ့ဖန်စီခံစည်ရင်းကိုတိတိကျကျပြောဆိုဖို့ခက်ခဲနေစေဖြစ်ပါတယ်အေဘက်ကရခိုင်ဒေသတွင်နေထိုင်သူတို့အကြားလူမှုတဟဇာတာဖြစ်ရေးကိုအခုနောက်ပိုင်းမှာဥတီလှုံ့ဆော်လာတာလို့လေးလာသူတွေကယူဆပါတယ်ရခိုင်ဒေသတွင်လူမှုတဟဇာတာဖြစ်မှုဟာနိုင်ငံရေးအပေါ်မှာပါတက်ရောက်မှုရှိတယ်လို့ရခိုင်အရေးတက်ကြွလှုံ့ဆော်သူတူကပြောပါတယ်
ကျွန်တော်တို့မူဆိုရင်လည်းရခိုင်ကြားမှာတော်တော်လေးကိုဆူဆူရောဖြစ်ခဲ့ကြတယ်ပေါ့ဟိုတရောင်းနဲ့တရောင်းတနည်းဟိုတစ်ခွေနဲ့တစ်ခွေကြားမှာကျွန်တော်မျက်နှာချင်းဆိုင်ပြုတ်စကားပြောလို့တောင်မှမရခဲ့ဘူးအခင်ပြင်းကြီးကိုကျွန်တော်တို့ရောက်ခဲ့ကြတယ်ပေါ့လောလောဆယ်ဒီအချိန်ညမှာကဘာဖြစ်ဖြစ်ကျွန်တော်တို့ကအတူတူစကားပြောလာနိုင်တယ်အပြန်အလှန်ဟိုပြောဆိုလာနိုင်တယ်ဆိုကလေးကလူမှုရေးရာတော်တော်လေးကိုကျွန်တော်အတူသဘောဆောင်ပြီးလူမှုရေးကနေတစ်ဆင့်သွားမယ်ဆိုရင်တော့နိုင်ငံရေးဒါနိုင်ငံရေးကတော့ကျွန်တော်တို့နည်းနည်းဒီတန်းလေးလေးဖြည့်ပြမယ်လို့ထင်နေကြ
ရခိုင်ဒေသမှာလူမျိုးရေးပဋိပက္ခတွေဖြစ်ပွားပြီးနောက်ပိုင်းလူမျိုးရေးပြဿနာတွေထပ်မဖြစ်ဖို့အတွက်ရည်ရွယ်ကတစ်ဖက်နဲ့တစ်ဖက်သဟဇာတဖြစ်အောင်နေထိုင်နိုင်ရေးအတွက်အေအေဘက်ကလည်းကြိုးပမ်းလာသလိုတစ်ဖက်မှာလည်းလူမှုအဖွဲ့အစည်းတွေဘက်ကစ조사လှုပ်ဆောင်မှုတွေရှိလာပါတယ်။မနေ့တုန်းကလည်းမွတ်စလင်တက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ Company Eve ဆိုတဲ့အစ္စလမ်ဘာသာဝင်တို့ရဲ့ပွဲကိုပထမဆုံးအကြိမ်အနေနဲ့ပူးပေါင်းကျင်းပခဲ့တာမျိုးလည်းလုပ်ခဲ့ပါတယ်ရှင်။
အစ္စလမ်ဘာသာရေးပွဲတော်အင်းနေမတိုင်ခင်မှာရခိုင်မွတ်စလင်ချစ်ကြည်ရဲ့အနေနဲ့ဖမ်းဆီးထားတဲ့မွတ်စလင်ရှစ်ဦးကိုအေအေကပြန်လွှတ်ပေးခဲ့တဲ့တဲ့မတ်စုမုံပြပြပေးခဲ့တာပါ။အင်္ဂါညရဲ့တင်ပြပို့ချက်တွေကတော့ဒီလောက်ပါပဲ။ View American တန်လွှင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းညရဲ့ဘက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။အဲချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကိုဂျောင်းလို့ရယူပါ။
ဖီယိုအမေရိကန်တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383နဲ့9383လိုင်းဒိုမီတာ51 kHz 9885လိုင်းလက်မီတာ190 kHz 1905တို့ကနေအတန်းလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့သတင်းဆောင်ပါတစ်ခုကိုတင်ဆက်ပေးချင်ပါတယ်။ဗြိတိန်နိုင်ငံအရှေ့ဘက်ခြမ်းမှာငှက်တုပ်ကွေးကျနေပြီးပင်လယ်ငှက်အသေးတွေဟာမိုင်400ရှိတဲ့ကန်ယူရန်တစ်လျှောက်ရေမျောကန်တင်ရှိလာနေပါတယ်။သေလောက်အောင်ပြင်းထန်တဲ့ငှက်တုပ်ကွေးဗိုင်းရပ်စ်ကငွေးမြူရေးကြက်ခြံတွေကနေတဆင့်ပင်လယ်ငှက်တွေကိုကူးစက်လာပြီးပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအလျင်မြန်ပြန့်နှံ့လာပါတယ်။ဒါကြောင့်ဗြိတိန်အစိုးရကလုပ်ငန်းအဖွဲတစ်ဖွဲဖွဲ့စည်းပြီးဒီပြင်းထန်လာတဲ့ virus ပိုးကူးစက်နေတာကိုရပ်သွားစေဖို့ကြိုးစားနေတဲ့အကြောင်း AB သတင်းတပုတ်ကိုအခြေခံပြီးမက်ခွာညိုကပြောပြပေးမှာပါရှင
်။ Scotland ရဲ့အရှိတ်ကန်ယူရန်က Best Rock ဆိုတဲ့ကျွန်းငယ်လေးမှာနေကြတဲ့ Torrey ငှက်တွေဟာဒီနှစ်မှာငှက်တုပ်ကွေးထံကိုအလူအလဲခံနေကြရပါတယ်။ Best Rock ကျွန်းဟာကမ္ဘာပေါ်မှာ Northern Gannet လို့ခေါ်တဲ့ဒင်ကြီးငှက်တွေအများဆုံးနေထိုင်ရာအရက်တွေထဲကတစ်ခုဖြစ်ပြီးအကောင်ရေတသိန်းခွဲလောက်ရှိပေမဲ့အခုတော့ထက်ဝက်လောက်ရော့ကျသွားမယ်လို့မှန်းထားပါတ
ယ်။ဆလီဆန်နေမှာရုတ်တရက်ဒီငှက်တုပ်ကွေးဖြစ်လာတယ်။နောက်တော့ဂါနာမှာရှိတဲ့အရွယ်ရောက်ပြီးတဲ့ဒင်ကြီးငှက်တွေမှာဒီရောဂါတွေ့လာရတယ်
။ဗြိတိန်တဝန်းထောင်ပေါင်းများစွာသောပင်လယ်ငှက်တွေဟာငှက်တုပ်ကွေးတံကိုအပြင်းထန်ခံစားနေကြရပြီးနိုင်ငံအရှိတ်ဘက်ကန်ယူရတ်မှာစကော့တလန်ကနေဆာဖစ်အထိငှက်တွေတွေမျောပါတောင့်တနေကြပါတယ်။
Below the lighthouse and off the end of the balustrade there. You know, need to get the message. ငါတေတွေတွေ့ရင်လုံးဝမထီမတို့ဖို့ဝေးဝေးနေဖို့ပြည်သူလူထုကိုအသိပေးထားဖို့လိုပါတယ်။ဘလောက်ထိယောဂဘိုးကူးစက်နေပြီလဲဆိုတာလေ့လာကြရမှာဖြစ်ပါတယ်။အဲဒီကနေတစ်ဆင့်ဒီယောဂရဲ့နောက်ွယ်က virus အကြောင်းပို့ပြီးတော့နားလည်လာတော့မှရှေ့ဆက်ပြီးဘာလုပ်နိုင်မလဲဆိုတော့နောက်ထပ်လုံးစရာအဆင့်တွေရှိမရှိကိုသိရမှာပါ။
ဗြိတိန်အစိုးရရဲ့ထုတ်ပြန်ချက်အရစကော့တလန်နဲ့ဗြိတိန်ရဲ့တခြားဒေသတွေမှာတွေ့ရတဲ့ virus ဟာHPAI လို့ခေါ်တဲ့သေစေနိုင်လောက်အောင်ပြင်ထန်တဲ့ငှက်တုပ်ကွေးဗိုင်းရပ်စ် H5N1 အမျိုးအစားဖြစ်ပါတယ်။အခုခါမှာကန့်သတ်စည်းကမ်းတွေ၊ကာကွယ်တားဆီးရေးစီမံချက်တွေချမှတ်ပြီးတချို့ဘေးမဲ့တော်တွေကိုလည်းအသွားအလာကန့်သတ်လိုက်ပါတယ်။ဒီဗိုင်းရပ်စ်ဟာကြက်ငှက်မွေးမြူရေးခြံတွေကတဆင့်ပြန့်နှံ့လာတယ်လို့ယူဆထားပါတယ်။ငှက်တွေနေရာပြောင်းရွှေ့ကြတဲ့ရာသီမှာဒီရောဂါကအကြီးအကျယ်ကူးစက်ပြန့်နှံ့ခဲ့တာဖြစ်ပါတယ်။တုပ်ကွေးမိနေတဲ့ငှက်တွေကငှက်ကောင်းတွေကြားထဲမှာယောနောနေတာကနေယောဂါပြန့်နှံ့သွားခဲ့တဲ့အကြောင်းသူကပြောပါတယ်။ငှက်နာကြနေတဲ့အများစုကတော့ပင်လယ်ထဲပြုတ်ကျကုန်ပြီးငှက်သည်တွေကကမ်းပေါ်မှာလာပြီးတော့တောင့်တင်းနေကြတယ်လို့လည်းပြောပါတယ်
။ So that's a huge number of birds that's dying and these are adult birds. So
ငှက်တွေအများကြီးတည်တည်ပျက်စီးနေတာနဲ့အရွယ်ရောက်နေတဲ့ငှက်တွေအများကြီးလည်းတည်နေအောင်မယ်ဆိုရင်ဒါကငှက်ပေါက်ဖွားနှုံးမှုလေလက်ရှိအတိုင်းဆက်ထိန်းထားနိုင်မှာမဟုတ်ပါဘူးအခုဘာဖြစ်နေတယ်လဲဆိုတော့ကိုတွေးလိုက်မိရင်အတော်လေးစိတ်မကောင်းဖြစ်ရပါတယ
်ငှက်တုပ်ကွေးယောဂပိုးဟာနှုတ်တိုက်သရဝါတွေမှာပြက်နှံ့ကူးစက်ပြီးလူရေစီကူးစက်တယ်ဆိုပေမဲ့အလွန်နေပါပြီးအဓိကကူးစက်ခံရသူတွေကကြက်ငှက်မွေးမြူရေးလှုပ်သားတွေဖြစ်တယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ငှက်တုပ်ကွေးဆိုင်ရာဌာနကပြီးခဲ့တဲ့ဧပြီလအတွင်းငှက်တုပ်ကွေးဆိုင်ရာထုတ်ပြန်ချက်အသစ်မှာ2003ခုနှစ် January လကနေ2022ခုမတ်လ31ရက်နေ့အထိကမ္ဘာတဝန်းငှက်တုပ်ကွေး H5N1 ကူးစက်ခံရသူပေါင်း863ယောက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီဗိုင်းရပ်စ်ကိုနိုင်ငံပေါင်း18နိုင်ငံမှတွေ့ခဲ့ရပြီးတစ်ကမ္ဘာလုံးမှာသေဆုံးသူ455ယောက်ရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီနှစ် January လမှာတော့ဗြိတိန်မှာစပြီးတော့တွေ့လာရတဲ့အကြောင်းကိုလည်း WHO ကထုတ်ပြန်ထားပါဗျ။လူတိုင်းရဲ့စိတ်ထဲမှာ COVID-19 ကပ်ရောဂါအကြောင်းမေ့မရနိုင်သေးတဲ့အချိန်အခုလိုငှက်တုပ်ကွေးကူးစက်မှုများလာလေလေဒီဗိုင်းရပ်စ်ကလူတွေကိုကူးစက်နိုင်တဲ့ကပ်ရောဂါဖြစ်လာနိုင်ခြင်းပိုများလာတာကစိတ်ပံပညာရှင်တွေအတွက်အဓိကရက်မအေးစရာဖြစ်လာနေတာပါ။ပြီးခဲ့တဲ့လထဲမှာတော့ဗြိတိန်အစိုးရက H5N1ငှက်တုပ်ကွေးယောဂါပိုးကူးစက်ပြန့်နှံ့မှုကိုကာကွယ်တားဆီးရေးလုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းလိုက်ပါတယ်။ Britain ပဝင်းကျင်ထိန်းသိမ်းရေးဝန်ကြီး George Austin ကလည်းကူးစက်ယောဂထိန်းချုပ်ရေးကသာတခုတည်းသောနည်းလမ်းဖြစ်တယ်လို့ဆိုပါတယ
် Put in place the type of restrictions we can to protect captive birds for obvious reasons so generally
ဆူအတအနေနဲ့ငှက်ပေါင်နှုတ်ကိုကာကွယ်ဖို့လုပ်ပေးနိုင်တာအရန်ကိုနည်းလွန်ပါတယ်ကျွန်တော်အနေနဲ့သိတာထင်ရှားတဲ့အကြောင်းအရာတွေရှိနေတာကြောင့်လောင်ထားတဲ့ငှက်တွေကိုကာကွယ်ပေးနိုင်ဖို့အတွက်ကန့်သတ်ချက်တွေကိုမချမှတ်နိုင်ပါဘူးပြောရရင်တော့အခုလိုမျိုးဖြစ်ပျက်နေတာကိုထင်သိမ်းနိုင်ပါမလားဆိုတာကိုပဲစိုးရိမ်နေမိပါတယ်ကျွန်တော်တို့အားကိုးကြရမှာကသဘောအရခုခံအားဖွံ့ဖြိုးတိုးတက်လာပြီးတော့ဒီယောဂဖြည်းဖြည်းချင်းပျောက်ွယ်သွားဖို့ပါအဲ့လိုမျိုးဖြစ်လာစေချင်ပါတယ်အရင်တုန်းကလည်းဒါမျိုးဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီယောဂပိုးဟာအလွန်မင်းပြန့်နှံ့နေသလိုတောငှက်အမြောက်များမှလည်းကူးဆက်နေတာကစိုးရိမ်စရာဖြစ်နေတာကတော့ထင်ရှားပါတယ
်ဗြိတိသျှကန်ယူရန်တျှောက်ဖြစ်ပျက်နေသမျှအလုံးစုံကိုတော့အချိန်တစ်ခုထိလူတွေကသိနိုင်ကြအောင်မှာတော့မဟုတ်ပါဘူးရှင်
ဗြိတိန်နိုင်ငံအရှိတ်အဝါချမှာငှက်တုပ်ကွေးသတင်းဆောင်ငါတို့ကွေးတဲ့နင်းဆောင်ပါကိုမခွာညို့ပြပြပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားပါပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါမတိုင်ခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုတင်ဆက်ပေးကြပါမယ်သီရိလင်္ကာနိုင်ငံမှာနိုင်ငံစီးပွားပြတ်သုံးရတဲ့အခြေအနေကိုမကျေနပ်တဲ့ပြည်သူတွေတမရအိမ်တော်တွေအထိဝင်ပြီးဆန္ဒပြနေကြပါတယ်စပိန်နွားရိုင်းဖမ်းပွဲတော်မှာနွားဝိခံနေရလို့လူတွေတက်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ပေးထားပါတယ်ရှင
်ကိုဗစ်ကပေးကအစတရုတ်နိုင်ငံအခြေတွေပြန်မဆက်နိုင်တာအဆုံးအကြောင်းရင်းမျိုးစုံနဲ့အစားတောင်းတဲ့လောင်စာပြက်လက်ပြီးတော့စီးပွားရေးပြိုကျရတဲ့တရုတ်လင်္ကာနိုင်ငံမှာတမရနဲ့ဝင်ကြီးချုပ်ရာထုကဆင်ပေးဖို့သဘောတူလိုက်ရတာပါတရုတ်လင်္ကာနိုင်ငံမှာပြိုလဲကျတဲ့နိုင်ငံစီးပွားရေးအခြေအနေကိုဒေါသထွက်နေကြသူတွေကိုလံဘိုမြို့တော်ကတမရအင်တော်ကိုဝင်ရောက်စီးနင်းခဲ့ကြပါတယ်ဇူလိုင်လ9ရက်နေ့အစနေနေ့ကတော့နိုင်ငံတော်အလံကိုခြုံထားသူတွေပါဝင်ဆန္ဒပြသူတွေအင်တော်ထဲဝင်ရောက်ပြီးတော့အိတ်ခမ်းထဲဝင်ထိုင်နောက်ပြီးတော့ရေကူးကန်နဲ့ခုံချနဲ့ရှိခဲ့ကြပါတယ်ဝင်ကြီးချုပ်ရနေဝစ်ခရမာစင်ကအင်းနဲ့မိရှုခံခဲ့ရပါတယ်အဲ့လိုဖြစ်ပြီးခြင်းပဲဝင်းကြီးချုပ်ကယာရုကနှုတ်ထွက်ပြီးမယ်လို့သူယုံကကြေညာခဲ့ပါတယ်။တမရဂိုတာဘာယာရာဂျာပတ်ဆယ်ကတော့ဇူလိုင်လ23ရက်နေ့ဗုဒ္ဓဟူးနေ့မှာယာရုကဆင်းပေးမယ်လို့ပြောထားပြီးတော့ဇူလိုင်20မှာတမရသူကိုရွေးချယ်ဖို့လွှတ်တော်ဥက္ကဋ္ဌကပြောထားပါတယ်။ဆန္ဒပြခေါင်းဆောင်တွေကတော့သူတို့တမရနဲ့ဝင်းကြီးချုပ်တကယ်ယာရုကထွက်ပြေးတဲ့အထိသူတို့ရဲ့နေအိမ်တွေမှာဆက်ပြီးတော့နေရာယူထားမယ်လို့ပြောနေပါတယ်။တရုတ်လင်္ကာနိုင်ငံမှာကလောင်စာစီတင်သွင်းမှုလုံးဝငွေတပြားတစ်ချက်မှမကျန်တော့အောင်ဖြစ်သွားပြီးတော့စားသုံးစီရဖို့တောင်ဆိုင်တွေမှာတန်းရှိကြီးစီးပြီးတော့ဝယ်ကြရတာဖြစ်ပါလေငွေချေးဖောင်းပွားနှုန်းကအရင်လမှာ50လီတာမှ600ခန်းတော့မြင့်တက်သွားပြီးတော့နောက်လာတွေမှာ80ခန်းတော့အထိမြင့်တက်နိုင်တယ်လို့ဗဟိုဘဏ်ကသတိပေးထားတာပါအခုလိုမျိုးတရုတ်လင်္ကာနိုင်ငံမှာစီးပွားရေးနလန်မထူနိုင်တာကသမရရဲ့စီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်ရတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်ကအကောင်းဆုံးဇင်ခန်ဟိုတယ်တစ်ခုဖြစ်တဲ့ Ritz Carlton Hotel ကိုနာမည်ပြောင်းလိုက်ရပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့ဝင်ရောက်ကျူးကျော်တိုက်ခိုက်မှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ Marriott International နိုင်ငံတကာဟိုတယ်လုပ်ငန်းကြီးကရုရှားနိုင်ငံတွေကသူတို့လုပ်ငန်းတွေကိုရဆိုင်လိုက်လို့ဖြစ်ပါတယ်။ရင်းမြင်းကြီးနဲ့မလန်မကန်းမှာတည်ရှိတဲ့ The Ritz Carlton Moscow Hotel ကို The Carlton Moscow လို့နာမည်ပြောင်းလိုက်ပါတယ်။ website လိပ်စာကိုလည်းအစ်စ် carltonmoscow.com ဆိုတဲ့စာမျက်နှာအစ်စ်နဲ့အမှတ်သားတစ်စိတ်ကလည်းအစ်စ်ဖြစ်ပါတယ်။ဒီ hotel ရဲ့အခန်းတွေကနေ Kremlin နန်းတော်ကိုလမ်းမြင်နေရလို့လည်းဒီ hotel ပို့ပြီးတော့နာမည်ကြီးတာပါ။ဒီ hotel ကို Marriott International ရဲ့ကုမ္ပဏီကွဲ Ritz Carlton Hotel Company ကစီမံလည်ပတ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လမှာယူကရိန်းပြည်သူတွေကိုထိခိုက်ရတဲ့ဆိုးရွားလာတဲ့အကြမ်းဖက်မှုကြောင့်အမတမစိတ်ထိခိုက်ရတယ်လို့ Marriott International ကပြောထားခဲ့တာပါ။ February 24ရက်နေ့မှာယူကရိန်းကိုကျူးကျော်ဖို့ရုရှားသမ္မတပူတင်မင်းနဲ့ရုရှားတပ်တွေထိုးစစ်ဆင်ခဲ့တဲ့ကရုရှားနိုင်ငံတွေကအနောက်နိုင်ငံကုမ္ပဏီကြီးတွေထွက်ရင်ထွက်မထွက်ရင်လည်းလုပ်ငန်းတွေဆိုင်းထားကြပါတယ်။ထိုင်ဝမ်လေတဲ့ရဲ့ပြည်ရင်းတို့လေးကျင်ရေးတိုက်လေရင်တွေဖြစ်ပါတယ်။တရုတ်ဆိုရကသူ့ပိုင်နဲ့ဖြစ်တယ်လို့ပြောထားတဲ့ထိုင်ဝမ်မှာကိုရိုင်းဒီဇိုင်းဆိုရင်ကိုရိုင်းထုတ်လေးကျင်ရေးတိုက်လေရင်တွေကိုဇူလိုင်6ရက်နေ့ကထုတ်ပြလိုက်ပါတယ်။အ 85 brave eagle jelly ing ko taiwan so ya bai agatha sat mu phwin ju ye corporation ga thau lut da phit pyo 2020 kunika sa lo san tat pyan tan ni ga da ma di le yin de sin ti sauk kha ga taiwan dollar 68.6 billion american dollar tan 2300 goun cha ba yi aku le shi le yin rue the po a sit myin ne ni pyin ya tai khai yin swan yin shi pyo ti kai mu phit nai sin mya de le yin a haung ni ko ဒီလေရင်တစ်တွင်နဲ့လဲမှာပါထိုင်ဝမ်စစ်တပ်ဟာအများအပြားအမေရိကန်ကပြည်စည်းတွေကိုအသုံးပြုတာဖြစ်ပါတယ်စစ်တပ်အစ်မြင့်ခင်မီရေလှုပ်ဆောင်နေတဲ့တရုတ်နဲ့ပြိုင်ထိုင်ဝမ်သမ္မတကပြည်ရင်းထုတ်အစ်မြင့်ကာကွယ်ရေးလုပ်ငန်းဖွင့်ပြရေးအတွက်အခုဦးစားပေးလုပ်နေတာဖြစ်ပါတယ်ရှင် ပြည်နယ်ရန်တံပိုးနာမြို့မှာတပတ်ကြာဆန်ဖမင်းနေရိုင်းတပ်ပွဲမှာတနင်္လာနေ့ဇူလိုင်လ7ရက်နေ့ကတော့လူ၃နွားဝေခံရပြီးတော့အများပြတန်ရာရရှိခဲ့ပါတယ်။ဒေသစံတော်ချိန်မနေ့8နာရီမှာနှစ်သိုးကြီးကိုလွတ်ပေးလိုက်ပြီးတော့အဲ့လိုထိခိုက်မှုဖြစ်တာပါ။လွတ်ပေးပြီးပြီးချင်းသုံးမိနစ်ကြာမှာနွားရောနောက်ပြီးတော့အဲ့ဒီမှာပါဝင်ပြေးကြတဲ့သူတွေပါနေရိုင်းတပ်ကျိုးခွင့်နဲ့ကိုရောက်သွားကြပြီ လမ်းချင်းချင်းကြားထဲမှာဝင်ပြီးလိုက်ခဲ့ပါရဲ့စေဘာသားကကောနှစ်တိုးချံကနှစ်တိုးတွေကိုဒီတနင်္လာနေ့ပွဲမှာသုံးတာဖြစ်ပြီးအဲ့ဒီချံကနွားတွေကဆန်ဖမင်းပွဲတော်မှာအနေနဲ့အကြီးဆုံးကြောက်စရာအကောင်းဆုံးအကောင်တွေဖြစ်နေနာမည်ကျော်ပါရဲ့နှစ်ပေါင်း30ကာလအတွင်းမှာအဲ့ဒီချံကနွားတွေကြောင့်လူ59နွားဝေခံခဲ့ရပြီဖြစ်ပါရဲ့စနေနေ့ဇူလိုင်လ9ရက်နေ့မှာကျင်းပတဲ့ပွဲကလည်းတနင်္လာနေ့ပွဲလောက်မကြီးပေမဲ့လည်းလူ3ဂျိုနဲ့ပတ်ခံရပြီးတော့ခုနှစ်ဦးကပြုတ်ကြတာတို့တနင်းခံရတာတို့နဲ့ထိခိုက်ဒဏ်ရာရလို့ဆေးရုံရောက်ခဲ့ပါရည်ဇူလိုင်လ9ရက်နေ့ကနေ14ရက်နေ့ထိနှစ်စဉ်ကျင်းပတဲ့ဒီပွဲတော့က2020နဲ့2021ခုနှစ်တုန်းကတော့ကိုဗစ်ကပ်ဘေးကြီးကြောင့်မကျင်းပလိုက်ရပါဘူးဒီနှစ်မှမှဒီပွဲကိုပြန်ကျင်းပနိုင်တာဖြစ်ပြီးတော့ဒီပွဲကိုပြည်ရင်းပြည်ပကနေလူတွေအများကြီးလာပြီးဆင်နွှဲကြတာဖြစ်ပါတယ
်ဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမှအစ်သက်နာကြောင့်တင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုနားဆင်အောင်ပါဒီတစ်ပတ်မှာတော့လွှတ်တော်စည်းနှင်းမှုတက်တမကြိမ်မြောက်ဂျာနာဝဲဆက်ကျင်းပမယ့်အကြောင်းပြောပြပေးထားပါတယ်ပြီးခဲ့တဲ့2022ခုနှစ် January လ6ရက်အမေရိကန်လွှတ်တော်စည်းနှင်းခံရမှုကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီမှာဒီကနေ့အင်္ဂါနေ့မှာနောက်ထပ်ဂျာနာဝဲကျင်းပဖို့ပြင်ဆင်နေပါတယ်လွှတ်တော်စည်းနှင်းမှုမှာပါဝင်တဲ့လူဖြူကြီးစိုးရေးဝါဒအဖွဲ့တွေလက်ရာဆွေရောက်အဖွဲ့တွေနဲ့ဆက်နွယ်ပြီးအဓိကအာရုံဆောင်စိုက်မယ်လို့မျှော်လင့်နေပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအင်ဂျူရောထိတ်တန်းတရားရေးအကြံပေးတာဝန်ယူခဲ့တဲ့ရှေ့နေတယောက်ကိုတကားပိတ်စစ်ဆေးခဲ့ပြီးအခုတက်တမအကျိန်ဂျာနာဝဲကျင်းပါတာပါ။ VOA သတင်းတော် RH Ara Basari သတင်းပေးပို့ထားတာကိုကိုသိန်းထိုင်ကိုပြပြပေးပါရှင
်။ဟုတ်ကြံဒီကဝါရှင်တန်မြို့တော်ကအင်ဂျီရောဥရီဂျန်မေးရာရှိအောင်ပက်စစ်ပိုလီနီရောက်လာပြီးဇူလိုင်6ရက်ဂျာနာစစ်ဆေးတဲ့ကော်မတီရှေ့မှောက်မှာတကားပိတ်တက်တည်ထွက်ဆိုခဲ့ပါလေပက်စစ်ပိုလီနီဟာအရင်ကသမ္မတဟောင်းဒေါ်လင်ထရန့်ရဲ့ထိတ်တန့်ရှေ့နေသူဖြစ်ပါလေအရင်အင်ဂျီရောဝန်ထမ်းကြီးဟာရာရှိချုပ်ရဲ့ထိတ်တန့်ကိုရေးရာရှိသူကလည်းသမ္မတဟောင်းဒေါ်လင်ထရန့်ဟာ2020သမ္မတရွေးကောက်ပွဲသူရှုံးနေတဲ့အချိန်ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့ပေမဲ့မောင်းမမြင်ဖြစ်ခဲ့တာကြောင့်အကြီးအကျယ်ဒေါသနဲ့စိတ်ဆိုးခဲ့တဲ့အကြောင်းတွေကိုတက်တည်ထွက်ဆိုခဲ့ပါတယ်။သူ့ကိုထောက်ခံသူတွေလွတ်တော်ဘက်ကိုချီတက်မယ်ဆိုရင်တရားရည်အရာအကြီးအကျယ်ကျိုးဆက်တွေရင်ဆိုင်ရမယ်ဆိုတာကိုသမ္မတဟောင်းဒေါ်လင်ထရန့်ရဲ့ဥပဒေအကြံပေးစစ်ပိုလီနီကသတိပေးခဲ့တဲ့အကြောင်းအင်မီရိုကိုရေးအရာရှိအောင်ကက်ဆက်တီဟာချီဆန်ကထွက်ဆိုသွားခဲ့ပါတယ်။လွတ်တော်ကိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေ့ကရှင်းနေဘက်စစ်ပိုလီနီကစဉ်းစားမိသမျှရာဇဝတ်မှုမျိုးစုံနဲ့တရားစွဲတော်ခံရတော့မယ်ဆိုပြီးသမ္မတထရန့်ကိုသတိပေးခဲ့တဲ့အကြောင်းလဲကက်ဆက်ဒီဟာချီဆန်ကတက်တည်ထွက်ဆိုသွားခဲ့တာပါစုံစမ်းစစ်ဆေးကော်မတီမှာပါဝင်တဲ့ Republican ဟောက်လွတ်တော်မတ် Arden Kessinger ကတော့တင်းငွေတွေကABC ရုပ်သံကိုအခုလိုပြောပါလေ
You'll see over the next couple hearings
ရှေ့လာမဲ့ဂျာနာပွဲတစ်ခုနှစ်ခုမှာသူပြောတာတွေကိုတွေးရပါလိမ့်မယ်ဒေဂျာတာကတော့အစင်ခန်းစာတွေမှာတွေးရတဲ့အတိုင်းတခြားသူတွေပြောဆိုတာနဲ့ကွဲလွဲချက်ရရှိမှာမဟုတ်ပါဘူးဂျာနာတွေတော့စုံစမ်းစစ်ဆေးကော်မတီကပဲဆက်ပြောပါလိမ့်မယ
်တပတော်ဒေါ်လေထွန်းကတော့လွတ်တော်စီနေမှုကိုစုံစမ်းနေတဲ့ကော်မတီဟာပါတီဇွဲတွေနဲ့ ဟန်ပြလုပ်နေတာဖြစ်ပြီးတမင်ထိုးနဲ့တိုက်ခိုက်ဖို့လုပ်နေတဲ့အဖွဲ့ဆိုပြီးဆွဆွဲပြောဆိုပါတယ်သူတီထောင်ထားတဲ့ truth ဆိုတဲ့လူမှုကွန်ရက်ကနေအိမ်မျိုးတော်တရားရေးကြံပြီးနိုင်ငံတော်ရဲ့ရှေ့နေဆိုတဲ့အင်မတန်ရေးကြီးတဲ့သူကတနေ့ပါတီဇွဲတွေနဲ့ရှေ့တန်းတင်ပြီးဖြောင်တိုက်ခဲ့တဲ့ကော်မတီရှေ့မှာဖွင့်ချပြောဆိုမဲ့သူဖြစ်နိုင်မယ်လို့ထင်ခဲ့ရင်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်သမ္မတသည်ဖြစ်လာမဲ့သူကအဲ့ဒီအိမ်မျိုးတော်တရားရေးအကြံပေးနဲ့မချွတ်မချန်အရေးကြီးတဲ့ကိစ္စတွေကိုဘာလို့ပြောဆိုဆွေးနွေးပါမလဲဆိုပြီးသမ္မတထရန့်ကလူမှုကွန်ရက်မှာရေးသားခဲ့ပါတယ်သမ္မတဟောင်းဒေါ်နယ်ထရန့်တာဝန်ယူခဲ့တဲ့ကာလလူသိရှင်ကြားမကြာခဏတိုက်ခိုက်ပြောဆိုလေးရှိတဲ့အရင်ဖက်ဒရယ်အစိုးရစုံစမ်းရေးဘျူရို FBI ဒါရိုက်တာဟောင်းဂျိမ်းစ်ကော်မီနဲ့ဒူဒါရိုက်တာအန်ဒရူးမက်ဂေဘယ်ရိုရဲ့အခွန်ဆောင်တဲ့ဆင်းတွေကိုအသေးစိတ်စဉ်းစားဝင်ဖို့အမေရိကန်ပြည်ထောင်စုအခွန်ဘဏ္ဍာဌာန IRS ကတောင်းဆိုလာပြီးလဲပြီးခဲ့တဲ့သတင်းပတ်တွင်မှဖြစ်ပျက်ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့အမေရိကန်ခေတ်သစ်သမိုင်းမှာအခွန်ဆောင်တာကိုလူသိရှင်ကြားတရားဝင်ထုတ်ပြပြတဲ့ပထမဆုံးသမ္မတဖြစ်ပါလေ။ဒေဒေါ်တွင်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်အနီးကချန်ပီတူဖြစ်ခဲ့တဲ့ Steve Bannon ကပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်လွှတ်တော်စီးနင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ Comedy Show သူတက်တဲ့ထွက်ဆိုမှုအစဉ်သင်းဖြစ်ပါပြီဆိုပြီးပြောဆိုလိုက်ပါလေ။အပိုင်းလူမှာပဲသူ့ဘက်ကသဘောထားပြောင်းလဲသွားပြီးအခုလိုတက်တဲ့ထွက်ဆိုမယ်လို့ကြေညာလိုက်တာပေါ့။ Steve Bannon ဟာသမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်2019ခုနှစ်ကမဟာဗျူဟာဆိုင်ရာအကြံပေးဖြစ်တာဝန်ယူခဲ့တဲ့အတင်းဌာနအတိုင်းဝိုင်းကြီးချထင်ရှားတဲ့သူတစ်ယောက်ဖြစ်ပါလေ။သူဟာလွှတ်တော်ရှိတက်တဲ့ထွက်ဆိုမှုပြက်ကွက်တာမှတ်တမ်းထောက်ထားပြီးဖေးဖို့ညှင်းဆန်လာပြီးကြောင့်လာမယ့်ဇူလိုင်လ17ရက်နေ့မှာရုံးတင်စစ်ဆေးခံရဖို့စစ်ခေါ်တော်ကံကြားအောင်ပါခင်ဗျာ
ဒေတာကိုပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ကြရတာပါအခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျယ်မှတ်စုကိုဆက်ပြီးတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာ2021ခုနှစ်နှစ်စာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအိမ်နီးချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့အများကဘလို့ရှုမြင်ကြပါသလဲမြန်မာမူဝါဒအတိုင်းအဝန်ရဲ့အမြင်အမျိုးမျိုးကို ISP မြန်မာကစစ်တမ်းကယူထားတာပါအသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်အပိုင်းလိုက်တင်ဆက်ပေးသွားမှာပါရှင်
တရုတ်မြန်မာဆက်ဆံရေးကိုမြမမူဝါဒအတိုက်ဝန်းကဘယ်လိုမြင်သလဲအာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအပေါ်ဘယ်လိုမြင်ကြသလဲသိနိုင်ဖို့စစ်တမ်းတရက်ကောက်ယူခဲ့ပါတယ်စစ်တမ်းကို ISP မြန်မာကကောက်ယူခဲ့တာဖြစ်ပြီးမြမမူဝါဒအတိုက်ဝန်းနဲ့ပါဝင်နေသူတွေကိုပဲရွေးချယ်ဖြည့်ဆို့စေခဲ့ပါတယ်စစ်တမ်းမှာမြမမူဝါဒအတိုက်ဝန်းကလူပုဂ္ဂိုလ်215ဦးဝင်ဖြည့်ခဲ့ပြီးသူတို့ရဲ့အမြင်တွေကိုအပိုင်းလိုက်ဖော်ပြသွားပါမယ်အိမ်နီးချင်းကောင်းမှုရှုမြင်ခြင်းမရှိစစ်တမ်းဖြေခဲ့သူတွေက55ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုအိမ်နီးချင်းကောင်းမဟုတ်ဘူးလို့ရှုမြင်ကြပါတယ်။ဒါပေမဲ့40ရာခိုင်နှုန်းကတော့တရုတ်ဟာအိမ်နီးချင်းကောင်းဖြစ်တယ်လို့ယူဆခဲ့ပါတယ်။စီးပွားရေးအရလွှမ်းမိုးခံရမှုကအဓိကစိန်ခေါ်ချက်ဖြစ်နေမြန်မာတရုတ်ဆက်ဆံရေးမှာစီးပွားရေးအရလွှမ်းမိုးခံထားရခြင်းကအဓိကစိန်ခေါ်မှုဖြစ်တယ်လို့ယူဆကြပါတယ်။ဖြေဆိုသူအားလုံးရဲ့39ရာခိုင်နှုန်းကအဲ့ဒီလိုယူဆခဲ့တာပါ။31ရာခိုင်နှုန်းကတော့ပထဝီနိုင်ငံရေးအရလွှမ်းမိုးခံရမှုဟာအဓိကစိန်ခေါ်မှုဖြစ်တယ်လို့ဖြေကြပါတယ်။လက်နက်ကိုင်ပဋိပက္ခတွေမှာတရုတ်နိုင်ငံကပါဝင်ဆွတ်ဖက်နေခြင်းကလည်းစိန်ခေါ်မှုဖြစ်တယ်လို့ယူဆသူ19ရာခိုင်နှုန်းရှိပါတယ်။အိန္ဒိယသမုဒ္ဒရာ၌ပထဝီနိုင်ငံရေးအရာလွှမ်းမိုးနိုင်ရေးအကျိုးစီးပွားအိန္ဒိယသမုဒ္ဒရာမှာပထဝီနိုင်ငံရေးအရာလွှမ်းမိုးနိုင်ရေးကမြန်မာနဲ့ဆက်ဆံရေးမှာတရုတ်နိုင်ငံကရလိုတဲ့အဓိကအကျိုးစီးပွားအဖြစ်မြင်ကြပါတယ်ဖြေဆိုသူ46ရာခိုင်နှုန်းကဒီလိုမြင်ခဲ့တာဖြစ်ပြီးအများစုဖြစ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့တဘာဝတယံဇာတအရင်အမြင့်ရရှိရေးအားလည်း တရုတ်နိုင်ငံကရကျင်တဲ့အကျိုးစီးပွားလို့ယူဆသူ28ရာခိုင်နှုန်းရှိပါတယ်16ရာခိုင်နှုန်းကတော့ယူနန်ပြည်နယ်ပင်လယ်ရေကြောင်းထွက်ပေါက်ရနိုင်ရေးဟာတရုတ်နိုင်ငံကရလိုတဲ့အဓိကအကျိုးစီးပွားအဖြစ်မြင်ကြပါတယ
်တရုတ်မြန်မာဆက်ဆံရေးသဘောထားအမြင်ကို ISP မြန်မာကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနားဆင်ရအောင်ပါဒီတော့မှာတော့တဘာဝကိုအနီးကပ်ခန်းစားနိုင်မဲ့မီးရထားဟိုတယ်အကြောင်းတင်ဆက်ပေးထားပါတယ်တောင်အာဖရိကနိုင်ငံခရူကအမျိုးသားတဘာဝဘေးမဲ့တော်ကြီးတွေကသမိုင်းဝင်တရားကြီးပေါ်မှာနှစ်ပေါင်း100နီးပါးသက်တမ်းရှိတဲ့မီးရထားဟောင်းကြီးကိုဇင်ခံတဲခုခံအဖြစ်အသွင်ပြောင်းပြီးလာတဲခိုသူတွေတဘာဝအလှကိုခန်းစားနိုင်အောင်ဖန်တီးပေးထားပါတယ်မတ်စုမြန်မွန်ကကဘာတလွားခီးသွားအစီအစဉ်မှာတင်ဆက်ပေးထားပါတယ
်တောင်အာဖရိကနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ခရူဂါအမျိုးသားတဘာဝဘေးမဲ့တော်ကြီးဟာဆဖာရီခီးထွက်သူတွေအသွားများတဲ့ဘေးမဲ့တော်ကြီးတစ်ခုဖြစ်ပါတယ်ဒီဘေးမဲ့တော်ကြီးတွေက safe မြကြီးပေါ်ဖြတ်ဆောက်ထားတဲ့ဆလာတီတရားကြီးပေါ်မှာတော့ခရူဂါရှလက်တီတရားပေါ်ကမီယထားလို့နာမည်ပေးထားတဲ့ထူးခြားတဲ့ဟိုတယ်တစ်ခုကိုတွေ့ရနိုင်ပါတယ်။မီယထားဟောင်းကြီးကိုဟိုတယ်အသွင်ပြောင်းပြီးတော့တောင်အာဖရိကနိုင်ငံရဲ့သဘာဝအလှတွေကိုအပေါ်စီးကနေလွတ်လွတ်လပ်လပ်စိန်ခံခန်းစားတဲခိုနိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။1920ပြည့်နှစ်ပိုင်းတွေကစလို့ဒီခရူဂါသဘာဝဘေးမဲ့တော်ကြီးတွေကတော်ရန်တရိတ်ဆန်တွေကိုရက်ဝေးရန်နီးကဧည့်သည်တွေကိုလာကြည့်ခွင့်ပြုထားတာအခုဆိုရင်အနှစ်တရာလောက်ရှိနေပါပြီ။အဲ့ဒီအချိန်တွေတုန်းကခီးတဲ့တွေကိုတင်ဆောင်လာတဲ့မီယထားကြီးတွေတရားပေါ်ကအခုခရူဂါရှလာတီဟိုတယ်လုပ်ထားတဲ့နေရာမှာပဲညအိတ်ရန်နာခဲ့ကြတာပါအခုတရားပေါ်မှာအမြဲတမ်းရပ်ထားတဲ့မီယထားဟိုတယ်ကစူးစမ်းဖို့ရောက်လာမဲ့ဧည့်သည်တွေကိုကြိုဆိုနေတဲ့တစ်ချိန်တည်းမှာလွန်ခဲ့တဲ့အနှစ်တရာလောက်ကဒီကိုလာပြီးတောင်အာဖရိကတောရိုင်းသဘာဝကိုလေ့လာစူးစမ်းခဲ့ကြတဲ့ဧည့်သည်တွေကိုဂုဏ်ပြုထားတာဖြစ်တယ်လို့ခရူဂါရှလာတီတာဝန်ရှိသူတွေကပြောပါတယ်
We have the old South African rail carriages that were upcycled from a train graveyard down in Ladysmith
မြို့မှာရှိတဲ့မီယထားတင်ဆိုင်ကနေအာဖရိကမီယထားဟောင်းကြီးကိုကျွန်တော်တို့ပြန်အသုံးပြုထားတာဖြစ်ပါတယ်။အကဲကိုလက်ရမြောက်လက်မှုပညာရှင်တွေစောက်လို့ရေးဖွဲ့ရင်းနဲ့အတူလက်တွဲပြီးမီယထားဟောင်းကြီးကိုအခုလိုခရူဂါရှာလာတီဟိုတယ်ဖြစ်ပြန်လည်အသက်ဝင်အောင်ဖန်တီးခွင့်ရခဲ့ပါတယ်။
1923ခုနှစ်မှာ South African မီယထားလုပ်ငန်းကြီးကခရူဂါအမျိုးသားဘေးမဲ့တော်ကြီးအပါအဝင်ကိုရက်ကြာမီယထားခီးစဉ်ကိုပြေးဆွဲခဲ့တော့ဆလတီတရားကြီးပေါ်မှာညအိတ်ရန်နာတဲ့ခီးတစ်ထောက်ကရေပန်းအစားဆုံးဖြစ်ခဲ့ပါတယ်။အဲဒါကြောင့်အဲ့ဒီပုံစံမျိုးပြန်လုပ်ထားတာလို့သူတို့ကပြောပါတယ်။အဲ့ဒီချိန်တုန်းကအခုဟိုတယ်ဖြစ်နေတဲ့မီယထားကြီးအပါအဝင် South African မီယထားလိုင်းကမီယထားတွေကနေရာစုံကဧည့်သည်တွေကိုတင်ခေါ်လာပြီးဒီသမိုင်းဝင်တရားကြီးပေါ်မှာနားနေအပန်းဖြေစီခဲ့တာဖြစ်ပါတယ်။2020ခုနှစ်တုန်းကတောင်အာဖရိကနိုင်ငံမှာတင်းကျပ်တဲ့ COVID lockdown သတ်မှတ်ချက်တွေထုတ်ပြန်လိုက်ပြီးတဲ့နောက် Safari Key အတွက်လူသိများတဲ့ခရူဂါဘေးမဲ့ဒေါ်ကြီးမှာသူများနဲ့မတူတဲ့ဟိုတယ်ဖွင့်မယ်ဆိုပြီးတော့အကြံရခဲ့ကြတာပါ။မီယထားတွဲကြီးကိုစိန်ခံတဲခိုကန်တွေအဖြစ်အသွင်ပြောင်းထားတဲ့ဟိုတယ်မှာစုစုပေါင်းဟိုတယ်ကန်30ခန်းရှိပါတယ်။နေရံတွေကိုမှန်ကြီးတွေနဲ့လုပ်ထားတာကြောင့်ဧည့်သည်တွေအနေနဲ့မြစ်ပြင်အလှနဲ့တဘာဝအတိုင်းသွားလာနေကြတဲ့တိရစ္ဆာန်မျိုးစုံကိုမြင်နိုင်ပါတယ်။တဲခိုကန်တွေထဲမှာလဲအာဖရိကအငွေအသက်တွေလွှမ်းမိုးနေတဲ့လက်မှုလက်ရာမြောက်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ
် I have to say when I started looking at it because when I came here a lot of things were not even
ကျွန်တော်ဒီကိုစရောက်တော့တော်တော်များများမပြီးသေးပါဘူးအခုမြင်နေရသလိုပြင်ဆင်တွေကကောင်းကောင်းမွန်မွန်မရှိသေးပါဘူးဒါပေမဲ့သူတို့ကဒီနေ့ဒီရက်ဖွင့်မယ်လို့ရက်ပြောပါတယ်အဲ့ဒီအချိန်တုန်းကတဲခိုကန်အများစုကပိတ်နေကြခြင်းဖြစ်ပါတယ်ဒါပေမဲ့ဒီကတော့ဒီရက်မှာဖွင့်မယ်လုပ်ငန်းစမယ်လို့ပြောတော့ကျွန်တော်စိတ်ထဲတော်တော်စွန့်စွန့်စားစားလောက်တာပဲလို့ထင်မိပါတယ်။အဲ့လိုအချိန်ကြီးဧည့်သည်တွေလာတဲကြလိမ့်မယ်လို့လုံးဝမထင်ခဲ့မိပါဘူး
။ COVID lockdown တွေလောက်ထားချိန်မှာပြင်ဆင်ဖွင့်ခဲ့တဲ့တရားပေါ်ကမီယထားဟိုတယ်မှာလာတဲသူတွေရှိခဲ့တာကြောင့်ဟိုတယ်ဝန်ထမ်းတွေကိုယ်တိုင်အံ့အားသင့်ခဲ့ကြရတာပါ
။ Ever since we opened we had lots of guests who would be extending
ကျွန်တော်တို့ဟိုတယ်ဆောက်ဖွင့်ကြတဲ့ကတက်ခွေတဲ့ရက်တိုးပြီးတော့နေသွားတဲ့ဧည့်သည်တွေနောက်ထပ်ပြန်လာတဲကြတဲ့ဧည့်သည်တွေအများကြီးပါ။တွေ့ကြုံရင်းတဲ့တက်ခုအိမ်တွေမှာတော့ဒါမျိုးသိဖြစ်လို့ရှိတာမဟုတ်ပါဘူးကျွန်တော်တို့စီမှာတော့ဟိုတယ်ဆောက်ဖွင့်တဲ့ပထမနှစ်မှာတည်းကအဲ့လိုဧည့်သည်တွေရှိနေကြတာပါအ
ာဖရိကသဘာဝဘေးမဲ့တောတွေထဲမှာဆာဖာရီခရီးထွက်ကြသူတွေအတွက် Big 5လို့ပြောကြတဲ့ချင်းသစ်၊ကျသစ်၊ဆင်ကျွဲနဲ့ကြံ့စတဲ့တရိတ်ဆန်၅မျိုးလုံးကိုမြင်တွေ့ရတယ်ဆိုရင်အောင်မြင်တဲ့ခရီးစဉ်လို့ပြောကြပါဗျခရူဂါအမျိုးသားဘေးမဲ့တောကြီးထဲမှာ
အဲ့ဒီ Big 5 အကောင့်၅မျိုးလုံးကိုတွေ့ရနိုင်တဲ့နေရာမှာမြရထားဟိုတယ်ကြီးရှိတာမို့ဒီမှာလာတဲ့ကြသူတွေတိုင်းကတိတ်ကိုသဘောကျကြတာဖြစ်ပါတယ
် You know we've been many places over the world have never experienced anything like this
တဘောကောနေရာတော်များများကျွန်တော်ရောက်ဖူးပါတယ်ဒီလိုမျိုးအတွေ့အကြုံတွေကိုတော့ဗမာမှမရခဲ့ပါဘူးအေးစစ်နားနေနိုင်တယ်တဘောအတိုင်းကျင်လည်ကျက်စားနေကြတဲ့သားရဲသိဆန်တွေကိုကိုယ့်ရဲ့အိတ်ခန်းထဲကနေပြီးတော့လှမ်းကြည့်လို့ရပါတယ်သိဆန်တွေအများကြီးကိုဂရင်းပေါ်မှာထိုင်နေတဲ့တော့တိုက်နေတဲ့ကိုမြင်နေရတာပါ။ဒါမျိုးတွေ့ကြုံကတော့ကဘာဘယ်နေရာမှမရနိုင်မှာမဟုတ်ပါဘူး
။ချင်းသေးတွေချက်သစ်တွေသားကောင်လိုက်ဖမ်းတာရေမြင်းတွေကြက်နေကျွဲတွေရေစိမ့်နေတာကိုတကူးတကစောင့်ကြည့်နေစရာမလိုပဲကိုတဲခိုကန်းထဲမှာအပန်းဖြေအနားယူနေရင်ဘေးကင်းကင်းနဲ့ကြည့်နေနိုင်တာမျိုးအတွေ့အကြုံကတခြားဘယ် safari key မှမရနိုင်မှာမဟုတ်ဘူးလို့ဧည့်သည်တိုင်းလူလူကပြောကြပါတယ်။
We've seen quite a few lodges and things but this is different. I mean this is a train.
ကျမတို့တွေ့ဘူးတဲ့တဲခုကန်းနေတိတ်မနေတော့ပါဘူး။ဒါပေမဲ့ဒီလောက်ထူးခြားတာမတွေ့ဘူးပါဘူး။ရက်နေတဲ့မီးရထားကြီးပေါ်မှာအံ့ဩစရာဇိမ်ခံအတွေ့အကြုံတွေရမယ်ဆိုတာတိတ်ကိုထူးပါတယ်။သွားတဲ့ကြည့်မယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ
။တောင်အာဖရိကနိုင်ငံမှာကိုဗစ်ကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေထိခိုက်နေခြင်းဖွင့်လှစ်ခဲ့တဲ့ဒီခရူဂါရှလာတီဟိုတယ်ကဒေသခံတွေအတွက်အလုပ်အကိုင်ခွင့်အလန်းတွေကိုလည်းရစေခဲ့ပါတယ်။2022ခုနှစ်ကုန်ပိုင်းမှာကူးစက်မြန် Omicron ကပ်ရောဂါတွေဖြစ်လာချိန်မှာတော့နိုင်ငံတကာခီးသွွားတွေနေသွားတဲ့အတွက်ဟိုတယ်ရဲ့ဝင်ငွေ20ရာခိုင်နှုန်းလောက်ထိခိုက်ခဲ့တယ်လို့ဟိုတယ်မန်နေဂျာက Reuters သတင်းဌာနကိုပြောထားပါတယ်။အခုတော့ကမ္ဘာနိုင်ငံတွေကခီးသွွားကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့နေကြပြီဖြစ်လို့နိုင်ငံတကာကခီးသွွားဧည့်သည်တွေပြန်များလာနေပြီလို့ပြောပါတယ်ရှင်။ကျွန်မအစမြတ်မော်မှာ
မဆုမြတ်မွန်ပြောပြပေးခဲ့တဲ့ကမ္ဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်ရင်ချင်းနိုင်ကဆက်ပြီးပြောပြပေးမှာပ
ါမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့အင်္ဂါနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီဒီခီးစဉ်ဟာသူ့ရဲ့ပုဂ္ဂိုလ်ရေးခီးစဉ်သာဖြစ်ကြောင်းရန်ကုန်ရုရှားတန်ယုံက Interfax သတင်းဌာနကိုပြောကြားခဲ့တယ်လို့ AFP သတင်းမှဖော်ပြထားပါတယ်။ဒါ့အပြင်ခီးစဉ်တွင်မှမြမယဉ်ကျေးမှုစင်တာဖွင့်ပွဲမှာပါဝင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။2022ခုနှစ် February လဆရာနာတိမ့်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတန်ယုံတချို့ကမြန်မာနဲ့တန်တမန်ဆက်ဆံရေးအစ်စ်နေရှော့ချနေချိန်မှာအခုလိုအာနာသိန်းစစ်ကောင်းဆောင်ရဲ့ဒုတိယအကြိမ်မြောက်ရုရှားခီးစဉ်ဖြစ်လာတာပါ။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကဆွဲဆိုတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ ကဇူလိုင်လ22ရက်နေ့မှာအဆုံးဖြတ်ပေးမှဖြစ်ကြောင်းမနေ့ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တက်ရောက်မယ်လို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်အသက်62နှစ်အရွယ်ထင်ရှားတဲ့စာပေနဲ့ကဗျာဆရာမောင်တာနိုးဟာရန်ကုန်မြို့ SCC ဆေးရုံမှာဒီနေ့ဝါဆိုလပြည့်နေ့ညနေ6နာရီကျော်မှာကွယ်လွန်သွားတယ်လို့ဆရာဦးတာနိုးနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပါရယ်ဆရာမောင်တာနိုးဟာထီယူပင်ရိတ်စာအုပ်နဲ့မော်ဒန်စာပေကိုမြန်မာစာပေလောကမှာမိတ်ဆက်ပေးခဲ့သူအဖြစ်ထင်ရှားတယ်လို့သူ့ရဲ့ကာလီနတ်သမီးတို့တန်းကျင်းဆိုတဲ့ကဗျာဟာလည်းအဲ့ဒီအချိန်ကာလလဝဲဝါရီတွေကြားမှာအတော်လေးကြရက်ရိုက်ထင်ရှားခဲ့ပါတယ်။မောင်သိန်ကားဆိုတဲ့ကလောင်အမည်နဲ့ကဗျာတွေရေးသားခဲ့တယ်လို့မောင်တာနိုးကလောင်နဲ့မြန်မာစာအရေးသားဘာသာဗေဒနဲ့စောင်းမတွေပါရေးသားခဲ့ပါတယ်။ဆရာမောင်တာနိုးဟာစကိုင်းအထက်တန်းကျောင်းနဲ့မန္တလေးတက္ကသိုလ်တွေမှာပညာသင်ကြားခဲ့ပြီးရန်ကုန်တက္ကသိုလ်မှာမြန်မာစာနဲ့မဟာဝိဇ္ဇာပွဲ့ရခဲ့ပါတယ်။မန္တလေးလူထုသတင်းစာမှာအက်ဒီတာလုပ်ခဲ့တယ်လို့အထက်မြန်မာပြည်စာရေးဆရာအသင်းရဲ့အမှုဆောင်လည်းဖြစ်ပါတယ်။2016ခုနှစ်အမျိုးသားစာပေတသက်တာစုချီးမြှင့်ခံခဲ့ရပါတယ်ရှင်။
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Loop နဲ့ PJ Elliot တို့ဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အကျေးဇူးအထူးပဲတင်ရှိပါတယ်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရနေခက်သိမ်းကင်းနေပြီးတော့လူရဆန္ဒပြေပါစေရှင်ကျမအလေးပါပါ
This program has come to you from the Voice of America, Washington.